Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA American အတန်းကနေ2018ခုနှစ်ဧပြီလ3ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမမြသစင်အောင်နဲ့အတူကြီးညာပေးပါပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးလှုပ်ရွတ်တွေကြောင့်တနင်္လာနေ့မှာအမေရိကန်စတော့ရှယ်ယာဈေးကွက်ဟာနောက်တစ်ချီထပ်ပြီးတော့ထိုးကျသွားခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကအခုဧပြီလဆန်းမှာမြန်မာနိုင်ငံကိုတွားရောက်ဖို့အတွက်စ조사နေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမိုးဝင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဒီလိုသတင်းတွေအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော
့ The Myanmar issues have I think gotten a lot of focus inside the company and they're real issues and
we take မြန်မာနိုင်ငံရဲ့အရေးမှာ Facebook ကိုအသုံးပြုပြီးတော့လွှဲမှားတဲ့လှုပ်ဆော်မှုတွေရှိတဲ့အကြောင်းFacebook ရဲ့အကြီးအကဲ Mark Zuckerberg ပြောသွားတာဖြစ်ပါတယ်။တွေ့ဆုံမိများကနေပတ်သက်လို့သတင်းလွှာတင်ဆက်တဲ့ခါမှာအပြည့်စုံကိုနားဆင်ကြပါမယ်။အဲ့ဒါအပြင်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံခီးစဉ်ရင်ကနိုင်ငံခြားကဘာလှည့်ခီးသွားတွေတော်ရောက်လေပတ်ခွင့်မပြုတဲ့မိုးကုတ်ရတနာမျိုးကိုကဘာလှည့်ခီးသွားတွေလေပတ်ခွင့်ပြုဖို့ပြင်ဆင်နေပြီဆိုတဲ့အကြောင်းနဲ့မြန်မာအစိုးရဝန်ကြီးတဦးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကိုတော်ရောက်ဖို့အစီအစဉ်စတာတွေတင်ဆက်ပေးမှာပါ။အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မမြသစင်အောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump က Amazon Online ဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်စစ်ပွဲစတင်လာတဲ့အနေအထားမှာ American နဲ့ရဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာအခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတရုတ်က American သွင်းကုန်တွေအပေါ်အခွန်တိုးကောက်ပြီးပြန်တုံ့ပြန်ခဲ့တဲ့နောက် American ရဲ့ stock share ဈေးကွက်ဟာတနင်္လာနေ့မှာပဲနောက်တစ်ခါထပ်ပြီးထိုးကျခဲ့ပါတယ်။ Dow Jones ဈေးကဈေးပိတ်ချိန်မှာ5.89 point ကျခဲ့တာမို့ 1.9 ရာခိုင်နှုန်းကျဆင်းတယ်လို့ S&P အညွှန်းကိန်းကလည်း900ကျပြီးတော့ 1.3 ရာခိုင်နှုန်းကျဆင်းခဲ့တာပါ Nasdaq ကလည်းဈေးပိတ်ချိန်မှာ3ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်သမ္မတ Trump မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲ Amazon ကို3ချိန်လောက်ဝေဖန်ပြစ်တင်ခဲ့ပါတယ် Amazon တည်ထောင်သူ Jeff Bezos ဟာ The Washington Post သတင်းစာကိုပိုင်ဆိုင်သူဖြစ်ပြီးဒီသတင်းစာက Trump နဲ့သူ့အစိုးရဖွဲ့နဲ့ပတ်သက်ပြီးရေးသားတဲ့သတင်းတွေဟာ Trump ကိုမကြာခဏပဲဒေါသထွက်စေတာဖြစ်ပါတယ်။ Amazon ရဲ့ကြီးမားတဲ့ဈေးကွက်ကအသေးစားလုပ်ငန်းရှင်တွေအတွက်ထိခိုက်စေတယ်လို့သမ္မတကဝေဖန်ခဲ့တယ်လို့ Amazon မှာမှာယူတဲ့ပစ္စည်းတွေကိုစားသုံးသူတွေလက်ထက်ပို့ပေးတဲ့ American စားပို့လုပ်ငန်းကိုလည်း Amazon ကအခကျင်းငွေပေးဆောင်မှုတိတ်ကိုနှဲပါတဲ့အတွက်အစိုးရဝင်ငွေဒေါ်လာတန်းနဲ့ရာနဲ့ချီပြီးတော့နှစ်နာတယ်လို့ပြောခဲ့တာမှာ Amazon ပေါ် Trump ရဲ့ပြောဆိုတိုက်ခိုက်မှုတွေစတင်ခြင်းကစပြီး Amazon ဟာဈေးကွက်တန်ဖိုးဒေါ်လာ32.5 billion လောက်ဆုံးရှုံးခဲ့ရပါတယ်။ဒါပြင်တစ်နှစ်အတွက်ကုန်သွယ်ငွေဒေါ်လာ3 billion ဘူးလောက်ရှိတဲ့ American တင်ဖို့ကုန် 128 မျိုးအတွက်တရုတ်ကအခွန်တိုးကောက်မယ်လို့ကြေညာခဲ့တာမို့ယင်းနှိမ့်မြှုပ်နှံသူတွေကိုစိုးရိမ်လာစေတာလည်းဖြစ်ပါတယ်။ဒေါ်လာ billion 50လောက်တန်တဲ့တရုတ်သွင်းကုန်တွေပေါ် Trump အစိုးရဘက်ကအခွန်တိုးကောက်ဖို့လှုပ်တာကိုတရုတ်ကတုံ့ပြန်ခဲ့တာဟာစီးပွားရေးမှာကမ္ဘာအကြီးဆုံးဖြစ်တဲ့နိုင်ငံကြီးနှစ်နိုင်ငံကြားကုန်သွယ်စစ်ပွဲဖြစ်လာမယ်အရေးလက္ခဏာဖြစ်စိုးရိမ်နေကြတာလည်းဖြစ်ပါတယ်။
American ပြည်ထောင်စုကိုနိုင်ငံတောင်ဘက်မက္ကဆီကိုနယ်စပ်ကနေတရားမဝင်ဝင်ရောက်ဖို့လူထောင်ကျော်လာနေချိန်မှာ American ကိုရွှေ့ပြောင်းအခြေချတွေခိုးယူတာခံနေရတယ်လို့သမ္မတ Trump ကတနင်္လာနေ့ကပြောဆိုလိုက်ပါတယ်။ America တိုက်အလဲပိုင်းကလူ1100လောက်ဟာစီးရဲမွေးတည်မှုနဲ့အကြမ်းဖက်မှုတွေကလွတ်မြောက်ပြီး American နိုင်ငံမှာခိုးလုံခွင့်ရလို့ရညာစ조사ဖို့မက္ကဆီကိုနယ်စပ်ကနေမြောက်ပိုင်း American ပြည်ထောင်စုစီအုပ်စုဖွဲ့လာနေတာကိုသမ္မတကပြစ်တင်ပြောဆိုတာပါ American ဘက်ကိုလာဖို့စ조사သူတွေမက္ကဆီကိုနိုင်ငံထဲမဝင်နိုင်အောင်မက္ကဆီကိုနိုင်ငံအနေနဲ့တားဆီးနိုင်ခွင့်အာဏာအပြည့်အဝရှိတယ်မက္ကဆီကိုမြောက်ပိုင်းနယ်စပ်မှာဒီလူအုပ်ကိုနယ်စပ်ဥပဒေနဲ့တားဆီးရမယ်မက္ကဆီကိုဘက်မှာထိရောက်တဲ့နယ်စပ်ထိန်းချုပ်ဥပဒေမရှိဘူးလို့လဲသမ္မတ Trump ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားပြစ်တင်ပါတယ်ပြောင်းရွှေ့အခြေချလူသူအများစုဟာ Honduras နိုင်ငံကဖြစ်ပြီး American နိုင်ငံကိုနေဆက်ကတိတ်တဆိတ်ဖြတ်ကျော်ဝင်ရောက်ဖို့စီစဉ်ထားတယ်လို့ဒီလူအုပ်ကြီးကိုဥဆောင်သူတူကဆိုပါတယ်သူတို့ဟာ American နိုင်ငံမှာဘဝသစ်စဖို့မျှော်လင့်ချက်နဲ့ Mexico နဲ့ Guatemala နေဆက်ကနေမြောက်ဖက်ကိုကီလိုမီတာရာပေါင်းများစွာခရီးနှင်လာနေတာဖြစ်ပါတယ်မနစ်ကလည်းဒီထက်အရေးအတွက်နည်းတဲ့လူအစုအဖွဲ့နှစ်ဖွဲ့အမေရိကန်နိုင်ငံကိုရောက်လာခဲ့ပြီးအခုချိန်ထိလူ200ရဲက3ယောက်ကိုခေါ်လုံခွင့်ပေးခဲ့ပါတယ်။က ကျန်လူတွေအတွက်တော့ဆုံးဖြတ်ခြင်းမကြသေးပါဘူး
American ပြည်ထောင်စုကပြည်내နှစ်ခုဖြစ်တဲ့ Oklahoma နဲ့ Kentucky ပြည်내တွေမှာတနင်္လာနေ့ကတောင်းနေချည်တဲ့ဆရာဆရာမတွေလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပြီးလစာပို့ပေးဖို့နဲ့ပညာရေးအတွက်ထပ်ပေါင်းမှုပို့ပေးဖို့တောင်းဆိုပါတယ်။အနောက်တောင်ပိုင်းမှာရှိတဲ့ Oklahoma ပြည်내နဲ့ Kentucky ပြည်내နှစ်ခုစလုံးကစာသင်ခန်းတွေပိတ်ထားပါတယ်။တချို့ကຫນွေဦးကျောင်းပည့်ရဲ့ပိတ်တာဖြစ်တယ်လို့တချို့ကျောင်းတွေကဆရာတွေဆန္ဒပြတာကြောင့်ပါ။အနောက် Virginia ပြည်내မှာဆရာတွေလစာတိုးမပေးလို့ကိုယ့်ရဲ့ကြားဆန္ဒပြမှုကြောင့်လစာတိုးပေးလို့ရပ်ဆိုင်းခဲ့တဲ့နောက်မှာအခု Oklahoma ပြည်내 Oklahoma မြို့နယ် Kentucky ပြည်내က Frankfort မြို့တွင်မှာဆရာတွေဆန္ဒပြလာကြတာပါဒီပြည်내က Oklahoma ပြည်내ကဆရာလာစာ American ရဲ့ပြည်내90ထဲမှာတတိယအနည်းဆုံးဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်တဲ့လာစာတိုးပေးဖို့လွှတ်တော်အမတ်တွေစူးစမ်းပြီးမှပညာရေးတိုးတက်စေဖို့ထိုက်တဲ့လာစာမဟုတ်ဘူးလို့ဆန္ဒပြဆရာတွေကပြောပါတယ
်တောင်အာဖရိကနိုင်ငံမှာလူမျိုးရေးနဲ့အသားအရောင်ခွဲခြားမှုကိုထိတ်တန့်ကစန့်ကျင်လှုပ်ရှားခဲ့သူဖြစ်ပြီးတောင်အာဖရိကသမ္မတအောင်Nelson Mandela ရဲ့ဇနီးဖြစ်သူ Winnie Mandela ဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါတယ်။အချိန်တော်ကြာနာမကျန်းဖြစ်ပြီးတဲ့နောက်တနင်္လာနေ့ကငြိမ်းငြိမ်းချမ်းချမ်းကွယ်လွန်သွားတယ်လို့မိသားစုပြောခွင့်ရသူကပြောပါတယ်။ Winnie Mandela နဲ့ခင်မွန်ဟောင်း Nelson Mandela တို့ဟာတောင်အာဖရိကမှာအသားအရောင်ခွဲခြားမှုကိုနှစ်ပေါင်း30လောက်ကြာအောင်ဆန့်ကျင်တိုက်ဖျက်ခဲ့ကြသူတွေဖြစ်ပါတယ်။ Winnie Mandela ဟာနိုင်ငံရေးဩဇာညောင်းသူတစ်ယောက်ဖြစ်တယ်လို့ပြိနေတဲ့လူဖြူအစိုးရကိုစန့်ကျင်တွန်းလှန်ခဲ့လို့သူ့ကိုတောင်အာဖရိကနိုင်ငံရဲ့မိခင်လို့လည်းတင်စားခေါ်ကြပါတယ်။သူကိုယ်တိုင်လည်း1992ခုနှစ်တုန်းက14နှစ်အရွယ်နိုင်ငံကြီးလှုပ်ရှားသူလူငယ်တဦးကိုပြန်ပေးဆွဲမှုမှာပါဝင်ပတ်သက်မှုနဲ့ပြည်ထောင်ချခံရဘူးပါတယ်။28နှစ်ကြာအကျဉ်းချခဲ့ပြီး1990ပြည့်နှစ်မှာမစ္စတာမန်ဒဲလာထောင်ကနေလွတ်မြောက်ခဲ့စဉ်မှာဝင်းနီမန်ဒဲလာနဲ့လက်တွဲလမ်းလျှောက်ထွက်လာတာကိုသမိုင်းဝင်တွေ့မြင်ခဲ့ကြပါတယ်။မစ္စတာမန်ဒဲလာကတော့1994ခုနှစ်မှာတောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတဖြစ်လာခဲ့ပါတယ်။ဝင်းနီမန်ဒဲလာဟာသမ္မတဟောင်းနယ်ဆန်မန်ဒဲလာနဲ့38နှစ်တာပေါင်းသင်းခဲ့ပြီး1996ခုနှစ်မှာကွာရှင်းခဲ့တာပါ။ဝင်းနီမန်ဒဲလာဟာ2018နှစ်စံပိုင်းကလေးကဆေးရုံမှာအကြိမ်ကြိမ်ဆေးကုသမှုခံခဲ့ရပြီးဒီကနေ့တနင်္လာနေ့မှာကွယ်လွန်သွားတယ်လို့သိရပါတယ်။
View American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့ထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဘက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနေ့7ရက်နေ့ကနေ9ရက်နေ့ထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနိုင်နိုင်ပါခင်ဗျာ။
VOA American တံငါမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့တိုင်းနယ်ချီတဲ့ရွန်ဂျာမွတ်စလင်တွေရဲ့အခြေအနေတွေကိုကိုရိုင်းကြည့်ရှုနိုင်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအခု April လအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ဖို့စူးစမ်းနေကြပါတယ်။အခု April လအတွက်လုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ပေရူးနိုင်ငံကဥက္ကဋ္ဌတာဝန်ယူထားစဉ်အတွင်းလှုပ်ဆောင်မဲ့အစီအစဉ်တွေကိုသတင်းတောက်တွေကိုတနင်္လာနေ့ကရှင်းလင်းပြောကြားစဉ်မှာဥက္ကဋ္ဌ Gustavo Mesa Quadra ကမြန်မာနိုင်ငံကိုသွားနိုင်ဖို့အတွက်ဖြစ်နိုင်ခြေတွေကိုပြင်ဆင်ဆောင်ရွက်နေတယ်လို့ပြောပါတယ်
။ I can't give you any details yet but we do have the readiness of the government of Myanmar to agree to the visit to accept the visit
လောလောဆယ်မှာတော့အသေးစိတ်ဘာမှမပြောနိုင်သေးပါဘူးဒါပေမဲ့ဒီခီးစဉ်ကိုသဘောတူလက်ခံဖို့မြန်မာအစိုးရဘက်ကလိုလိုလားလားရှိနေပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်ကိုသွားကြပါတယ်မြေပြင်မှာလက်တွေ့ဖြစ်နေတဲ့အခြေအနေတွေကိုသွားလေ့လာနိုင်ရင်လုံခြုံရေးကောင်စီအတွက်အများကြီးအကျိုးရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲဒါကြောင့်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုဥဆောင်သွားမဲ့သူတွေနဲ့တိုင်ပင်ဆွေးနွေးနေပါတယ်လက်ရှိလုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌတာဝန်ယူထားတဲ့ပီရူးရဲ့ကူဝေးရဲ့ဗြိတိန်နိုင်ငံရဲ့ကဥဆောင်သွားကြဖို့စီစဉ်ထားတာပ
ါခီးစင်အတွက်အစီအစဉ်ဆွဲနေတဲ့အဆင့်မှာပဲရှိသေးတယ်လို့လုံခြုံရေးကောင်စီအလက်ကျဥက္ကဋ္ဌကပြောကြားခဲ့ပြီးတော့အသေးစိတ်ကိုတော့မပြောပါဘူးလုံခြုံရေးကောင်စီမှာကူဝေးကအရင်အလက်ကျဥက္ကဋ္ဌဖြစ်နေတဲ့တာဝန်ယူခဲ့စဉ်ကလေးကမြန်မာနိုင်ငံကိုတွားရောက်နှိုင်းရဲအတွက်စူးစမ်းနေတာဖြစ်ပါတယ်အခုခီးစင်အတွက်ဗြိတိန်နဲ့အတူကုလသမဂ္ဂဆိုင်ရာကူဝေးတာမတ်ကြီးတို့ကပီရူးတာမတ်ကြီးနဲ့အတူအစီအစဉ်တွေလှုပ်ဆောင်နေကြပါတယ်တချိန်ထဲမှာပဲလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမြူလာမြူရယ်ဟာရခိုင်ပြည်နယ်အပေါင်းမြန်မာနိုင်ငံတဲကပဋိပက္ခတွေကိုကိုယ်တိုင်လစ်လာပြီးဝိုင်းဝန်းကူညီဖြည့်ရှင်းဖို့မြန်မာနိုင်ငံကိုတနင်္လာနေ့မှာပဲရောက်သွားပါပြီ
ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေကြား Facebook ကိုတုံးပြီးလွဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုတာအမှန်တကယ်ပဲလို့ Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကပြောလိုက်ပါတယ်American ခြေဆိုင် Vox Online သတင်း website နဲ့ဆက်သွယ်မေးမြန်းခန်းမှာအခုလိုပြောဆိုခဲ့တာပါ Facebook ကိုအသုံးပြုပြီးအကြမ်းဖက်မှုတွေဖြစ်အောင်အမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ကုမ္ပဏီကအာရုံစိုက်ပြီးစောင့်ကြည့်နေတယ်လို့လည်း Facebook ကြီးကဲ Mark Zuckerberg ကဆိုပါတယ်
1989ခုနှစ်တုန်းကဇက်အနှိမ့်ခွဲခြားမှုမရှိစေအတွက်ထုတ်ပြန်ခဲ့တဲ့ SCST ဥပဒေဟာနိုင်ငံတော်တရားရုံးချုပ်ကြောင့်အပြော့သွားတယ်ဆိုပြီးဟိန္ဒူဇက်နိုင်တွေဥဆောင်တဲ့အဖွဲ့ရဲ့ဆန္ဒပြရာကနေတနင်္လာနေ့မှာလူ10ဦးတည်းမနည်းတေဆုံးခဲ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းနဲ့အလဲပိုင်းပြည်နယ်အများပြားမှာတောင်းနဲ့ချီတဲ့ဇက်နိုင်မျိုးတွေဆန္ဒပြကြတာဖြစ်ပါတယ
်။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်မြသစင်အောင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးပါရမယ်။လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်အာဆူလာမူလာဟာရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကပြည်ပခါတွေကိုကိုယ်တိုင်လေ့လာပြီးတော့ဝိုင်းဝန်းကူညီဖြည့်ရှင်းပေးဖို့အတွက်မြန်မာနိုင်ငံကိုဧပြီလ2ရက်တနင်္လာနေ့မှာရောက်ရှိသွားပါတယ်။ဒီကနေ့မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမယ်လို့သိရပါတယ်။အပြည့်စုံကိုဒေါခင်မျိုးတက်ကပြောပြပေးပါမယ်ခင်ဗျာ။
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အိုချာခေါ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးရဲ့အရေးပေါ်ကယ်ဆယ်ကူညီရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမျိုးလာဟာဧပြီလ2ရက်နေ့မှာပဲရန်ကုန်မှာနိုင်ငံတကာနဲ့ပြည်တွင်း NGO တွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တယ်လို့အင်ကာနေ့မှာတော့နေပြည်တော်ကိုသွားရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိတယ်လို့ရန်ကုန်အိုချာရုံးက VOA ကိုပြောပါတယ်နေပြည်တော်မှာလူမှုကယ်ဆယ်ရေးနဲ့ပြည်내နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးအပါအဝင်ပြည်ထောင်စုအဆင့်အရာရှိကြီးတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နေပြည်တော်ခီးစင်အပြီးဗုဒ္ဓဖူးနဲ့ကျက်သပရင်းနေမှာရခိုင်ပြည်နယ်ကိုသွားရောက်မှာဖြစ်ပြီးတောက်ကြတဲ့စနေနေ့တွေမှာတော့ကချင်ပြည်နယ်ကိုသွားဖို့အတွက်စီစဉ်ထားတယ်လို့လည်းပြောပါတယ်မစ်မြူလာရဲ့ဒီခီးစင်ဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ပတ်သက်ပြီးအခြေအနေတွေကိုကိုယ်တိုင်သိရအောင်တော်ရောက်တာဖြစ်ပြီးသူမရဲ့မြန်မာနိုင်ငံခီးစဉ်ဟာတပတ်ကြာမြင့်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကနယူးယောက်ယုံချုပ်ကတင်းလာနေတင်းစားရှင်းလင်းပွဲမှာအခုလိုပြောပါတယ
် The Assistant Secretary General for Humanitarian Affairs and Deputy Emergency Relief Coordinator Ursula Mueller is traveling today
ဒါညစနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်လည်းဖြစ်အရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့အာဆူလာမျူလာဟာမြန်မာနိုင်ငံကိုဧပြီလ2ရက်နေ့ကနေပြီးတော့ရှိရနေသည့်တပတ်ကြာသွားရောက်မှာဖြစ်ပါတယ်။အခုလိုသွားရတဲ့ရွေချက်ကရခိုင်ပြည်နယ်တွင်းပြဿနာနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကတိုက်ပွဲဖြစ်ပွားမှုတွေကြောင့်လူသားချင်းစာနာမှုဆိုင်ရာတက်ရောက်မှုအခြေအနေတွေကိုကိုယ်တိုင်သိနိုင်မှုပါ။နောက်ပြီးတော့အဲ့ဒီမှာအဓိကသက်ဆိုင်သူတွေနဲ့တွေ့ဆုံပြီးလူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်မှုတွေတိုးတက်လာစေမယ့်နည်းလမ်းတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ်
။ Miss Mueller ဟာရန်ကုန်နဲ့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေပြန်လူသားချင်းစာနာမှုဆိုင်ရာပြဿနာရိုက်ခတ်မှုကိုခန်းနေရတဲ့ဒေသတွေကိုပါတွားရောက်ပြီးဒေသခံတွေနဲ့တွေ့ဆုံမှုရှိတယ်လို့လည်းပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအိုချာယုံရဲ့မြန်မာနိုင်ငံဆိုင်ရာပြောခွင့်ရပယ်ရီပေရန်ကတော့ Miss Mueller ဟာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအတွင်းရေးမှူးချုပ်ဖြစ်လာခဲ့ပြီးတဲ့နောက်ပထမဆုံးမြန်မာနိုင်ငံကိုလာရောက်တာဖြစ်ပြီးတိုင်းဒေသတွေမှာဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ကြုံလာရတဲ့ပြဿနာတွေကိုကိုယ်တိုင်လေ့လာမှာဖြစ်တဲ့အပြင်လူသားချင်းစာနာမှုဆိုင်ရာစိန်ခေါ်မှုကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိတယ်လို့ပြောပါတယ
်။ In Rakhine and in Kachin should be
ရခိုင်နဲ့ကချင်ပြည်နယ်တွေမှာလူသားချင်းဆိုင်ရာထိခိုက်ခံစားရတာတွေကိုမျက်မြင်သွားကြည့်မှာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကစီရေးပဋိပက္ခရဲ့ထိခိုက်တက်ရောက်မှုတွေကိုလေ့လာတာအပြင်ရခိုင်ပြဿနာအဆုံးသတ်ရေးကိုလည်းဝိုင်းဖြေရှာပေးမှာဖြစ်ပါတယ်။အဲ့ဒီမှာပြည်내အဆင့်အစိုးရအရာရှိတွေနောက်ဒေတာတွေကလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့အဖွဲ့တွေနဲ့တွေ့ပြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဆွေးနွေးသွားမှာဖြစ်ပါတယ
်။နိုင်ငံတကာရဲ့ဝေဖန်တိုက်ခိုက်မှုတွေတိုးလာနေတဲ့ရခိုင်ပြည်ထောင်စုကိုဖြည့်ရှင်းမှုဂျိုးပန်းရမှာ Miss Mueller ဟာစစ်တွေတဝိုက်ကရွှေပြောင်းဒုက္ခတဲ့ IDP စခန်းတွေနဲ့မောင်းတော့ကစခန်းတွေကိုတောရောက်ကြီးစုခြင်းနဲ့ဆန္ဒရှိတယ်လို့လည်းပြောပါတယ်။ဒါပေမဲ့အခုခီးစဉ်အတွင်းရခိုင်ပြည်နယ်ရင်းဘယ်နေရာတွေကိုတောနိုင်မယ်ဆိုတာကိုတော့အတိပြုချက်မရသေးဘူးလို့လည်းပြောပါတယ်။တနင်္လာနေ့မှာပဲဒေါက်တာဆူရခီးရဲ့စာတီရာတိုင်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထေဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးအဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာပါ။ အကြံပေးဖွဲ့ကသူတို့ဖွဲ့ရဲ့ကနဦးအကြံပြုချက်များအကောင့်ထည့်ဖို့ဆောင်ရွက်မှုရခိုင်ပြည်နယ်ဆိုင်ရာစိန်ခေါ်မှုများကိုဖြည့်ရှင်းသွားရေးဒေသဖွံ့ဖြိုးတိုးတက်ရေးတို့အတွက်အနာဂတ်ဆောင်ရွက်မယ့်ကိစ္စရပ်တွေကိုဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ်
။ဒေါက်ကင်မျိုးတဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။သတို့ရှိများခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိတဲ့ရိုဟင်ညာဒုက္ခသည်စခန်းကိုမြန်မာအစိုးရဘက်ကပထမအဦးဆုံးကြိမ်ဖြစ်အခုဧပြီလထဲမှာပြည်ထောင်စုဝန်ကြီးတဦးဦးဆောင်ပြီးတော့တွားရောက်ဖို့ရှိနေပါတယ်။ဒုက္ခသည်တွေနေရပြန်ရေးနဲ့မြန်မာဘက်ကပြင်ဆင်ဆောင်ရွက်မှုတွေကိုရှင်းလင်းနိုင်မှုတွားရောက်မှာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကပြောပါတယ်။မေးမြန်းစုံစမ်းသိရှိထားတာတွေကိုကိုသားညုံကပြောပြပါလိမ့်မယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အခြေခံမူပေါင်းတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကစပြီးတော့သဘောတူထားပြီးဖြစ်ပေမဲ့လို့အခြေအနေချို့ကြောင့်မလို့ဒုက္ခသည်တွေပြန်လည်နေရာချထားရေးဟာကြံ့ကြာနေတော့မှဒုက္ခသည်တွေမြန်မာနိုင်ငံမှာနေရာချထားရေးအစီအစဉ်တွေဖြစ်နိုင်သမျှမြန်ဆန်ဖို့အတွက်မြန်မာဆွေရကူတက်နှံ့တော်အကူအညီတွေပေးတော့မှာဖြစ်တယ်လို့ရုရှားနိုင်ငံကရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကသတင်းတောက်တွေကိုပြောပါရယ်ရုရှားနိုင်ငံကြီးဝန်ကြီးနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမြန်မာအစိုးရတာဝန်ရှိသူတူမကြခင်မှာဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းကိုလာရောက်ဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအဘူဟာဆန်မိုဟာမက်အလီကအခုလိုပြောသွားပါတယ
်။ Just a few days ago before I came here the Myanmar side Myanmar government has informed us that they are one of their ministers minister for social developmentsocial welfare is coming
မြန်မာအစိုးရဝန်ကြီးတူဖြစ်တဲ့လူမှုကုလွန်ရေးဝန်ကြီးဌာနဝန်ကြီးဟာအခုလာမဲ့ AP 17ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုလာရောက်မယ်လို့ကျွန်တော်ဒီကိုမလာခင်ရက်ပိုင်းကပဲမြန်မာအစိုးရဘက်ကကျွန်တော်ကိုအကြောင်းကြားလာပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံအရှိတောင်ဘက်ချမ်းကော့ခ်ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းသူခီးစဉ်အတွင်းတွားရောက်ဖို့ရှိပါတယ်ဒီခီးစဉ်ကိုကျွန်တော်တို့အနေနဲ့ဝမ်းမြောက်စွာကြိုဆိုပါတယ်ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းဒုက္ခသည်တွေနေရရင်ပြန်နိုင်ရေးအစီအစဉ်အတွက်ရုရှားနိုင်ငံနဲ့အတူတကွလုပ်ကင်ဆောင်ရွက်နိုင်ဖို့ရုရှားနိုင်ငံသားဤဝန်ကြီးကိုလည်းကျွန်တော်မြစ်တာရက်ခံပါတယ်
။ April 17ရက်နေ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မယ်ဆိုတာကိုပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ကြီးကအတည်ပြုပါတယ်။သူတို့အနေနဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လို့ပြီးတော့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့စီစဉ်ပေးမှုအပေါ်မှာလည်းမူတည်တယ်လို့ VOA ကိုပြောပါတယ်။တွားမယ့်အဓိကကိစ္စကတော့ဒုက္ခသည်တွေနေရာပြန်ရေးဆောင်ရွက်ချက်တွေကိုရှင်းလင်းလိုတာလို့ဆိုပါတယ်
။ဒီနောက်တော့လည်းဗိုလ်ကြီးကျော်စုတွားထားတယ်။ဒီတွားထားတယ်။နောက်ကျွန်တော်တို့ဒီပြန်လဲရက်ခံရေးဟို repatriation နဲ့ပတ်သက်ရင်ကျွန်တော်တို့လည်းတော်ဝင်ရှိရတယ်မှာပါတဲ့အတွက်ကြောင့်ကျွန်တော်တို့ဒါဒီကိစ္စကိုကျွန်တော်တို့ဖိနှိုင်းစရာရှိတဲ့အတွက်ကြောင့်သွားတယ်ပေါ့နော်နံပါတ်1ကတော့နံပါတ်2ကတော့တကယ်ဟိုအဲ့ဒီဘက်ကဒီရဲ့တကယ်အမှန်တိုင်းဒီဘက်မှာဖြစ်နေတဲ့အဖြစ်အပျက်အမှန်တွေကိုသိရလာပေါ့ကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စတွေပေါ့နော်အဲ့ဒီခါပါ
ဟုတ်ကဲ့
ကျွန်တော်တို့ဒီမှာတကယ်လုပ်နေတဲ့အလုပ်တွေကိုဘက်ကလူတွေကမသိဘူးကိုဘက်ကလူတွေကမသိဘဲနဲ့ဖြစ်နေသလားပေါ့နော်အဲ့ဒါမျိုးတွေပေါ့ကိုဘက်ကဆိုဟိုအနာပိုင်းတွေတော့မဟုတ်ဘူးဒီဒီလိုဒီမှာထွက်သွားတဲ့
ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်တို့နဲ့အကူအညီရယူပြီးကိစ္စကိုမြန်မာဘက်ကညှိနှိုင်းနေတာလည်းအပြီးသတ်တော့မယ်လို့လည်းသိရပါတယ်ဒုက္ခသည်တွေပြန်ရေးကိစ္စမှာကုလသမဂ္ဂကပါဝင်ဖို့မြန်မာဘက်ကမူလကလက်မခံပေမဲ့အခုတော့လက်ခံညှိနှိုင်းနေတဲ့အပေါ်မှာကြိုးစားဝမ်းမြောက်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကပြောပါတယ်ဒီလုပ်ငန်းစဉ်မှာရုရှားနိုင်ငံဘက်ကပူးပေါင်းပါဝင်မှုကိုလည်းလူလာတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးကပြောသွားပါတယ
် They will go back or they can go backonly when there is a conducive environment and for the first thing first requirement is that
တို့အတွက်ပတ်ဝန်းကျင်အခြေအနေကောင်းရှိမှပြန်လို့ရမယ်ဆိုတဲ့အချက်ကအဓိကပါပဲပထမအချက်ကတော့တို့ပြန်တဲ့အခါတို့အရင်နေခဲ့တဲ့နေရာမှာဥအိမ်နေရာပြန်ရဖို့ပါဒါကအဓိကပြဿနာပါအိန္ဒိယတရုတ်ဂျပန်အင်ဒိုနီးရှားစတဲ့နိုင်ငံတွေကဒုက္ခသည်တွေလာတဲ့ရခိုင်မြောက်ပိုင်းဒေသမှာတို့အတွက်နေအိမ်အပါဝင်မူလတန်းကျောင်းတွေလမ်းတွေအဆောက်အုံဆောက်လုပ်ရေးတွေမှာရောအခြေခံကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေမှာပါပါဝင်ကူညီနေပါတယ်ဒီလုပ်ငန်းစဉ်မှာရုရှားကလည်းဘယ်လိုပါဝင်ကူညီနိုင်မလဲဆိုတာကျွန်တော်တို့သိလိုပါတယ
်ရိုဟင်ဂျာဒုက္ခသည်အရေးနဲ့ရခိုင်ပြောက်ပိုင်းလူခွင့်ချူဖောက်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန်ရေးကောင်စီအပါဝင်အခြားကုလသမဂ္ဂအစည်းအဝေးတွေတိုင်းမှာဒါဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားကိစ္စရပ်ဖြစ်တယ်ဆိုပြီးတော့ရုရှားဘက်ကလက်ရှောင်နေတာပါဒါမဲ့လေဒီဒုက္ခသည်ကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာဝင်တော့ဝင်ဖို့ဖြစ်နေပြီးတော့တိတက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုနိုင်ငံတကာအကူအညီပေးဖို့ဆိုတာကိုတော့ရုရှားကလက်ခံထားပါတယ်။နေဆက်ကီလိုမီတာ300လောက်ပဲရှိတဲ့မြန်မာဘင်္ဂလားဒေ့ရှ်နေဆက်မှာဒီရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စဟာဒေသတွင်းရောနိုင်ငံတကာအတွက်ပါစိုးရိမ်စရာဖြစ်နေပါတယ်။ကုလသမဂ္ဂကင်းကနန်းတွေအရဆိုရင်တော့ရခိုင်မြောက်ပိုင်းကပြီးခဲ့တဲ့နှစ်ပြည်ပခါတွေကြောင့်ဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာခိုးလုံနေရပါတယ်။ မြန်မာဆူရဘက်ကတော့ဒီဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကဟုတ်မဟုတ်စီစစ်ပြီးတော့ပြန်လည်လက်ခံနေရချထားပြီးမယ်လို့ကတိပြုထားပါတယ်ခင်ဗျာ
။ကိုသားညင်ဦးပြောပြသွားတာဖြစ်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook ကနေအခုနားဆင်နေသလိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ကြည့်နေတဲ့ပြည်နဲ့တည်းနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့နောက်ထပ်သတင်းတစ်ပုဒ်ကိုဆက်ရအောင်ပါ။မြန်မာပြည်သူတွေရဲ့နေစဉ်ဘဝမှာ Facebook လူမှုကွန်ရက်ကအရေးပါတဲ့ဆက်သွယ်ရေးကွန်ရက်တစ်ခုဖြစ်နေုံနဲ့မကရိုဟင်ဂျာမွတ်စလင်ပြည်ထောင်မှာလည်း Facebook ကိုတုံးပြီးတော့လွှဲမှားတဲ့လှုံ့ဆော်မှုတွေရှိခဲ့တာကြောင့် Facebook ကုမ္ပဏီကထိန်းချုပ်မှုတွေလုပ်နေရတယ်လို့ဆိုပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ American အခြေစိုက် Vox Online သတင်း website ကနေပြီးတော့ Facebook ကုမ္ပဏီရဲ့ဥဆောင်ညွှန်ကြားမှုဖြစ်တဲ့ Mark Zuckerberg နဲ့ဆက်သွယ်မေးမြန်းထားတာကိုကိုကျော်အောင်လင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲကာလမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူ Facebook လူမှုကွန်ရက်ကလည်းအဲ့ဒီအရှုပ်တော်ပုံမှာပါဝင်ပတ်သက်နေတယ်ဆိုတာကြောင့် Facebook ကုမ္ပဏီအကြီးအကျယ်နာမည်ပြတ်နေပါတယ်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းမှာလည်း Facebook ကအရေးကြီးတဲ့နေရာတစ်ခုမှာပါဝင်နေတယ်လို့ပြောလို့ရပါတယ်ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေအကြား Facebook ကိုတုံးပြီးတော့လွှဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုတာအမှန်တကယ်ပဲလို့ Facebook ကုမ္ပဏီရဲ့အကြီးအကျယ်Mark Zuckerberg ဆိုပါတယ
် The Myanmar issues have I think gotten a lot of focus inside the company.
မြန်မာကိစ္စကကျွန်တော်တို့ကုမ္ပဏီအတွင်းမှာတော်တော်လေးအယုံစိုက်ပြီးတော့လှုပ်ဆောင်နေရတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တကယ်ဖြစ်ပျက်နေတဲ့ကိစ္စတွေဖြစ်တာကြောင့်လည်းကျွန်တော်တို့ဘက်ကတကယ်ကိုပဲအထူးခရီးစိုက်ပြီးတော့လှုပ်ဆောင်နေရတာပါ။ကျွန်တော်မှတ်မိနေတာတစ်ခုဆိုရင်စနေနေ့မနက်ခင်းတစ်ခုမှာတယ်လီဖုန်းတစ်ခုဝင်လာပါတယ်။ရိုဟင်ဂျာပြည်ပကအတွင်းမှာတစ်ဖက်နဲ့တစ်ဖက်အော်အော်တောင်းရင်ဖြစ်စေနိုင်တဲ့ပြောဆိုရေးသားမှုတွေကို Facebook Messenger ကိုတုံးပြီးတော့လှုပ်ဆော်ဖြန့်ဖြူးနေတယ်ဆိုတာကိုတွေ့ထားတဲ့အကြောင်းဖုန်းဆက်ပြီးတော့အတိပေးလာတာပါအဲ့ဒီကိစ္စမှာဗုဒ္ဓဘာသာဝင်တွေရဲ့အုံကြွမှုတစ်ခုဖြစ်လာတော့မယ်အဲ့ဒါကြောင့်လက်နက်တွေယူပြီးတော့အဲ့ဒီနေရာကိုရောက်အောင်သွားဖို့ဆိုတာမျိုးမွတ်စလင်တွေကိုတတိပေးထားတာပါအလားတူလှုပ်ဆော်မှုမျိုးကိုပဲဗုဒ္ဓဘာသာတွေဘက်ကလှုပ်ထားပြန်ပါတယ်ဒီကိစ္စတွေကိုကြည့်ရင်လူတွေကကျွန်တော်တို့ Facebook ကိုအသုံးပြုပြီးတော့လှုပ်ဆော်မှုတွေလုပ်နေတာထင်ရှားပါတယ်အဲ့ဒီတော့ကကျွန်တော်တို့ရဲ့တွေးရှိချက်အရဒီလှုပ်ဆော်မှုတွေမပြတ်သွားရအောင်နဲ့ထိခိုက်နစ်နာမှုတွေရှိမလာရအောင်ကျွန်တော်တို့အချိန်မီပိတ်ဆို့ပြီးတော့ကြိုတင်တားဆီးနိုင်ခဲ့တယ်လို့ထင်ပါတယ
် Facebook ကိုတုံးပြီးတော့အကြမ်းဖက်မှုတွေဖြစ်အောင်အမုန်းပွားစေတဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ကုမ္ပဏီဘက်ကနေပြီးတော့အာယုံစိုက်ပြီးစောင့်ကြည့်နေတယ်လို့လည်း Mark Zuckerberg ကဆိုပါတယ
် But I mean this is certainly something that we're paying a lot of attention to it's a real issue
Facebook ကိုအသုံးပြုပြီးတော့အမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေလုပ်နေတာတွေအကြမ်းဖက်မှုဖြစ်အောင်လှုံ့ဆော်နေတာတွေကိုတကယ်ပဲရှိနေတာမို့ဒီကိစ္စတွေကိုကျွန်တော်တို့တီးချအောင်အာယုံစိုက်ပြီးတော့စောင့်ကြည့်နေပါတယ်။အခြေခံအဖြစ်ကျွန်တော်တို့ရဲ့လူမှုကွန်ရက်ကိုတုံးပြီးတော့လူမှုရေးဆိုင်ရာပြောဆိုဆွေးနွေးမှုတွေလှုပ်ဆောင်နိုင်ရေးအကာအကွယ်ပေးနိုင်မှုကျွန်တော်တို့အာယုံစိုက်ပြီးတော့လှုပ်ဆောင်နေပါတယ်။ Facebook လူမှုကွန်ရက်အတွင်းမှာလူမှုအကျိုးပြုကိစ္စတွေနဲ့လူမှုအဖွဲ့အစည်းကိုထိခိုက်စေမဲ့ကိစ္စတွေအကြားမမျှမတဖြစ်နေတာတွေကမြန်မာနိုင်ငံမှာသာမကအမေရိကန်ပြည်ထောင်စုမှာလည်းရှိနေတာမို့ဒါတွေကိုအာယုံစိုက်ပြီးတော့ဖြည့်ရှင်းနေပါတယ
်။ Facebook Internet လူမှုကွန်ရက်ကကမ္ဘာသုံးကွန်ရက်တစ်ခုလို့ဖြစ်လာနေတာမို့နိုင်ငံတကာစာနဲ့လုပ်ငန်းတစ်ခုလို့လှုပ်ရှားဆောင်ရွက်နိုင်အောင်လှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်း Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကပြောပါတယ
်။ So one of the things that I think we need to get better at as we grow is becoming a more global company.
ကျွန်တော်တို့ကုမ္ပဏီကကမ္ဘာနဲ့အဝမ်းမှာအသုံးပြုလာနေလို့နိုင်ငံတကာအလိုက်ကြီးမားလာနေတဲ့သဘောပါ။လုပ်ငန်းကြီးမားလာတာနဲ့အတူကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေကလည်းပိုးပြီးတော့ကောင်းမွန်ဖို့လိုအပ်ပါတယ်။ကျွန်တော်တို့ရဲ့ Facebook ရုံးတွေကကမ္ဘာတစ်ဖွားကနေရာအနှံ့ပြားမှာရှိနေတာပါ။နိုင်ငံတကာကုမ္ပဏီတစ်ခုလိုဖြစ်လာနေပါပြီ။ကယ်လီဖိုးနီးယားပြည်နယ်မှာအခြေစိုက်တယ်ဆိုပေမဲ့ကျွန်တော်တို့ရဲ့ Facebook ကိုတုံးဆွဲသူတွေကအမေရိကန်မှာပဲရှိနေတာမဟုတ်ပါဘူး။ကမ္ဘာတစ်ဖွားမှာတိုးပွားလာနေတဲ့အချက်ကမတူကွဲပြားတဲ့ကမ္ဘာတစ်ဖွားကလူမှုအတိုင်းအဝိုင်းတွေအကြောင်းအသေးချာသိပြီးတော့သူတို့နဲ့ပတ်သက်တဲ့ကိစ္စတွေကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ဖို့ကျွန်တော်တို့ကိုတောက်လျှောက်စိန်ခေါ်နေတဲ့အချက်လေးဖြစ်ပါတယ်
။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာရခိုင်ဒေသပြည်ပကရေးအချက်လက်ရှာဖွေမှုအဖွဲ့ရဲ့ခေါင်းဆောင်မာဇူကီတရူစာမင်ကတော့ရိုဟင်ဂျာမွတ်စလင်ပြည်ပကအတွင်းပြင်းထန်တဲ့သဘောထားကွဲလွဲမှုတွေ၊နာကျင်မှုတွေမြင့်တက်လာရတဲ့အကြောင်းရင်းတွေထဲမှာ Facebook ရဲ့အခန်းကဏ္ဍကလည်းတော်တော်ကြီးမားတယ်လို့ဆိုပါတယ်။ Facebook တွင်မွတ်စလင်မုန်တရေးပြောဆိုရေးသားမှုတွေကိုလုပ်နေသူတူဖြစ်တဲ့အရှင်ဝီရီသူရဲ့ Facebook အကောင့်ကိုတော့ Facebook ကုမ္ပဏီကသုံးစွဲလို့မရအောင်တရားဝင်တားမြစ်ထားပါတယ် CBS သတင်းဌာနရဲ့ပြောဆိုချက်အရ2014ခုနှစ်တုန်းကမြန်မာနိုင်ငံမှာ Facebook သုံးဆွဲသူ2တန်းရှိခဲ့ရာကအခုလောလောဆယ်မှာတော့တန်းပေါင်း30ကျော်သုံးဆွဲနေကြတယ်လို့ဆိုပါတယ် Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကတော့မြန်မာနိုင်ငံက Facebook ကိုရဲ့အတွင်း အမုန်းပွားစေတဲ့ရေးသားပြောဆိုမှုတွေမရှိရလေအောင်ကျွမ်းကျင်သူတွေနဲ့ဆောင်ရွက်နေတယ်လို့ Vox Online သတင်း website နဲ့မေးမြန်းခန်းမှာပြောဆိုထားပါတယ
်။ဒါကတော့ Facebook လူမှုကွန်ရက်ဟာမြန်မာပြည်သူတွေရဲ့ဘဝမှာအရေးပါတဲ့ဆက်သွယ်ရေးကွန်ရက်ဖြစ်နေုံနဲ့မက Facebook ကိုအသုံးပြုပြီးတော့လွှဲမှားတဲ့လှုံ့ဆော်မှုတွေရှိနေတယ်ဆိုပြီးတော့ Facebook ကုမ္ပဏီရဲ့ဦးဆောင်ညွှန်ကြားမှုဖြစ်တဲ့ Mark Zuckerberg ကပြောကြားထားတာကိုကိုအောင်လင်းကပြန်လည်တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့မိုးကုတ်ဖက်ကအခြေအနေကိုဆက်ပါမယ်။ကဘာကျော်မိုးကုတ်ရတနာမြေဖွံ့ဖြိုးတိုးတက်နိုင်ရေးအတွက်နိုင်ငံခြားခရီးသွားတွေလေပတ်ခွင့်ပြုပေးနိုင်မှုအတွက်မန္တလေးတိုင်းအစိုးရဘက်ကပြင်ဆင်နေပြီဖြစ်ပါတယ်။ဖွံ့ဖြိုးမှုအားနည်းနေတဲ့သူတို့ဒေသရဲ့ဖွံ့ဖြိုးမှုတိုးတက်လာအောင်လို့ပြည်တွင်းပြည်ပခရီးသွားလုပ်ငန်းကုမ္ပဏီတွေဘက်ကလှုံ့ဆော်ပေးနိုင်လိမ့်မယ်ဆိုတဲ့ယုံကြည်ချက်နဲ့ဒေသခံနေကြမှာမကြသေးခင်ရက်ပိုင်းကပဲမိုးကုတ်မြို့1800ပြည်ပွဲကိုစီကားတိုက်မြိုက်စွာကျင်းပခဲ့ပါတယ်။မိုးကုတ်မြို့ရဲ့ခီးသွွားလုပ်ငန်းအလားအလာအကြောင်းကိုတော့ကိုယ်တိုင်အဲ့ဒီမျိုးကိုသွားပြီးတော့သတင်းယူခဲ့တဲ့ VOE သတင်းတောက်မတ်မီခါကသတင်းပေးပို့ထားတာကိုနားဆင်ပါခင
်ဗျာ။မြန်မာနိုင်ငံကကဘာကျော်ဖိုးတန်ကြောက်မြတ်ယတနာတွေထွက်တဲ့မိုးကုတ်ဗရမားမြေမှာနိုင်ငံခြားခီးသွွားတွေကိုအကောင်းဆုံးဆွဲဆောင်နိုင်မယ့်နေရာများစွာရှိနေသေးတယ်လို့ဒေသခံတွေကတော့ဆိုပါတယ်။လက်ရှိမှာနိုင်ငံခြားသားတွေတွားရောက်ခွင့်ပိတ်ပင်ခံထားရတဲ့ဘာသာပေါင်းစုံလူမျိုးပေါင်းစုံရှိတဲ့မိုးကုတ်မြေကိုနိုင်ငံခြားခီးသွွားတွေလာရောက်လည်ပတ်နိုင်ခွင့်ပေးဖို့မန္တလေးတိုင်းဒေသကြီးအစိုးရဘက်ကပြင်ဆင်နေပြီလို့တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကဆိုပါတယ
်ပြည်တော်စုစည်းဝေးမှာလည်းကိုတိုင်းကိုပြောတာမှာတရားပေးစီခြင်းနဲ့ပေါ့နော်ငြိမ်းချမ်းရေးရရင်ပို့ပြီးတော့ရမှာပဲအခုလည်းဒီ၃ရက်ကတော့ရရတယ်ပေါ့လေကျွန်တော်က၃ရက်တည်းမဟုတ်ပါဘူး Tourist Destination တခုကျွန်တော်တိုင်းဒေသကြီးဆိုရရထောက်ခံချက်နဲ့တွားခွင့်ပြုလို့ရှိရင်ရပါတယ်နော်အဲ့ဒါကိုတော့ကျွန်တော်ပြည်တော်စုစည်းဝေးမှာလည်းတင်ပြပြီးဖြစ်ပြီးဟိုတယ်နဲ့တူရစင်ပရိုမိုးရှင်းမှာနော်အမြဲတမ်းသွားလာခွင့်ရအောင်ပေါ့နော်အဲ့တော့ကြိုပမ်းရမှာပေါ့နော
်နာမည်ကျော်ကြောက်မြတ်ရောင်းဝယ်ဈေးတွေဖြစ်တဲ့ဒေတာခေါ်ထားပွဲတွေလူမျိုးစုံနေထိုင်သူတွေရဲ့နေထိုင်မှုပုံစံတွေအပြင်1886ခုနှစ်ကမိုးကုတ်မြို့ကိုတင်ပိုက်ခဲ့တဲ့အင်္ဂလိပ်စစ်တပ်ကမေဂျာဘာနက်တီးခဲ့တဲ့ဘာနက်ရွာအနီးမှာစစ်ပွဲအတွင်းကြာဆုံးခဲ့တဲ့အင်္ဂလိပ်တပ်ဖွဲ့ဝင်တွေရဲ့စစ်တင်းကြိုင်းတွေကလည်းခီးသွားတွေကိုအကောင်းဆုံးဆွဲဆောင်နိုင်မယ့်နေရာတွေအဖြစ်ဒေသခံတွေကသတ်မှတ်ထားကြပါရယ်လက်ရှိမိုးကုတ်မြို့ရဲ့ခီးသွွားလုပ်ငန်းအခြေအနေနဲ့ပတ်သက်လို့မိုးကုတ်မြို့ကရွှေလိပ်ပြာဟိုတယ်လုပ်ငန်းရှင်ဦးရော့ဆက်ကအခုလိုရှင်းပြသွားတာပါ
2019ပြည်တွင်းရာသီရောက်လာတဲ့အချိန်မှာကျွန်တော်ကြည့်ပြည်တွင်းခီးသွွားတွေဟိုဖြစ်တယ်ဖျားဘူးဥမာမိုးကုတ်ဆရာတော်ကိုကြည့်တယ်နောက်မိုးကုတ်ရဲ့ဟိုဟောပြောရာသီဥတုအရာရောပေါ့လေကျိုးလဲဒီအလဲလက်တွေလေတော်တော်ပူလေပူရမလေးတို့ပူတာတို့အဲ့လိုမျိုးလာကြတယ်တော်တော်လာကြပါတယ်ကျွန်တော်ကြည့်တယ်လေဟိုတို့တော့လည်းတစ်ခုရှိတာပေါ့ဟိုကျွန်တော်တို့ဟိုတယ်တွေနေနေရတော့တို့လာတဲ့အတွက်အဆင်ပြေတယ်ဒါကလေးတွေကိုကျွန်တော်လာစားပေးနိုင်တယ်ဒါကတော့ပြဿနာမရှိဘူးဒါပေမဲ့တကယ်အရေးကြီးတာနိုင်ငံခြားသားခီးသွားလာမှုလာမှသာလဲကျွန်တော်တို့ဒီမှာရှိတဲ့ထောက်ပွဲမှာလှုပ်ရှားနေနေစေအဲ့ဒီကြောက်နေပတ်သက်တဲ့ပေါ့နော်ဒီဘဝဒီဟာလေးနဲ့တို့ဘဝကိုရင်သားတဲ့အတွက်ပေါ့တို့လာလို့ရှိရင်တော့ဟိုလင်းကားနဲ့အတွဲမှာကျွန်တော်ထင်တယ်။တိုင်းတာတစ်ခုရောက်သွားမှာ။တေချာကိုဖွင့်ပြမယ်ဆိုရင်တော့ပြောတာပါ
။မကြသေးခင်ကလည်းမိုးကုတ်မြို့ဖွံ့ဖြိုးတိုးတက်နိုင်ရေးအတွက်ခီးသွားလုပ်ငန်းတွေဖွင့်ပေးဖို့ဒေသခံခီးသွားလုပ်ငန်းရှင်တွေကပြည်တော်စုအစိုးရထံကိုတောင်းဆိုမှုတွေလုပ်ထားပါရယ်။ဒီဒေသကိုနိုင်ငံတကာကပုံမအာယုံစိုက်နိုင်ဖို့ရည်ရွယ်ပြီးဒေသခံတွေဥဆောင်ကမိုးကုတ်မြို့ရဲ့1800ပွဲကိုမကြသေးခင်ကပဲစီကားတိုက်မြိုက်စွာကျင်းပခဲ့ကြပါရယ်။မိုးကုတ်မြို့1800ပြည့်ပွဲကာလအတွင်းမှာနိုင်ငံသားသားအချို့ကိုအကန့်အသတ်နဲ့၃ရက်သွားရောက်ခွင့်ပြုခဲ့ပေမယ့်အခြားအချိန်တွေမှာအစိုးရဘက်ကနိုင်ငံသားခီးသွားတွေကိုအခုချိန်ထိတရားဝင်သွားရောက်လည်ပတ်ခွင့်မပြုသေးတာမို့မိုးကုတ်မြို့ရဲ့ခီးသွားလုပ်ငန်းဟာထင်သလောက်တိုးတက်လာဖို့အခက်အခဲရှိနေစေဖြစ်ပါလိမ့်ရှင
်။မမီခသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ် VOE ကိုအကြံပြုစာရေးသားပေးပို့လို့တဲ့တည်တခြင်းတောင်းကျင်ကြရဲဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီဝယ်ရှိပါပြီ။အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ line meter 32 40 48တို့အပြင် line lab meter 190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စီအစဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့
တိုင်းပြည်တစ်ပြည်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာနိုင်ငံရေးနဲ့ဒီနေ့ကြော်ပြင်းငင်းချမ်းရေးရှိမှဒီတိုင်းပြည်ကစီးပွားရေးတိုးတက်တယ်လို့ပြောရတယ်။စီးပွားရေး
ကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အရာပြင်တုတ္တဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မပြတ်ကောက်နှုတ်ချက်တွေကိုမတ်မြတ်သတင်းအောင်နဲ့တူတင်ပြပေးပါမယ်
။ April 2ရက်နေ့ထုတ် South China Morning Post မှာရေးသားထားတဲ့ Time for Myanmar's Aging Rulers to Make Room for Next Generation ဆိုတဲ့ခေါင်းစဉ်နဲ့အဆောင်အမကိုတင်ပြလိုပါတယ်။အသက်60ကျော်အရွယ်ရှိသမ္မတအသစ်နဲ့အသက်80ကျော်လက်ရှိနိုင်ငံခေါင်းဆောင်ဒေါက်တာဆန်းစုကြည်တို့နောက်မှာဒီမိုကရေစီရည်ရွယ်ကိုဆက်ခံနိုင်တဲ့နိုင်ငံရေးမျိုးဆက်သစ်ရှိဖို့လိုအပ်နေပါပြီလို့ဆောင်းမားကိုအစချီရေးသားထားပါတယ်။အခုမြန်မာနိုင်ငံကြီးဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့စစ်တပ်ထောက်ခံမှုရတဲ့ပြည်အောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတို့အာဏာခွဲဝေတဲ့အသွင်နဲ့ဥဆောင်နေတယ်လို့ပြောရမှာပါ။ဒေါအောင်ဆန်းစုကြည်ဘလောက်ပင်စွဲကောင်းလဲစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရာစုနှစ်တဝက်လောက်ကြာခဲ့တဲ့နိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကရုပ်လုံးပေါ်ဖို့အချိန်ယူရအောင်မှာပါ။လက်ရှိအခြေအနေမှာဒေါအောင်ဆန်းစုကြည်ကိုယ်တိုင်နဲ့အခြားခေါင်းဆောင်နေသူတွေဟာလည်းအသက်အပိုင်းခြားရ 60-80 ကျော်တန်းမှာရောက်နေကြပြီးကျန်းမာရေးအရလည်းတိမ်ကောင်းကြပါဘူး။မြူသားဒီမိုကရေစီဖွဲ့ချုပ်ဆိုတဲ့နာမည်ပေးထားပေမဲ့ဒီမိုကရေစီနီးလမ်းမကျလှပဲဒေါအောင်ဆန်းစုကြည်သာလျင်နောက်ဆုံးဆုံးဖြတ်ချက်ချမှတ်နိုင်ခွင့်ရှိအောင်ဗဟိုချုပ်ကင်ထားတဲ့ပုံစံနဲ့အုပ်ချုပ်နေပါတယ်ဒီမိုကရေစီပြောင်းလဲအတွက်တိုက်ပွဲဝင်ခဲ့ကြသူတွေကိုပါတီတွင်းနဲ့အစိုးရအဖွဲ့မှယာဒူးအသီးသီးပေးထားတာကိုကြည့်ရင်ယာဒူးရဖို့အတွက်အနစ်နာခံခဲ့ဘူးရမယ်ဒါမှမဟုတ်ဒေါအောင်ဆန်းစုကြည်နဲ့ရင်းနှီးရမယ်လို့သဘောတည်းရောက်နေပါတယ်မြန်မာနိုင်ငံမှာလူငယ်မျိုးဆက်တွေရှိပါတယ်တော်တော်များများကနိုင်ငံအုပ်ချုပ်ပုံနဲ့ပတ်သက်လို့စိတ်ပြက်နေကြပြီးဒီမိုကရေစီတိဆောက်ရေးအရှိန်နှေးတာကိုလည်းစိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။2020ရွေးကောက်ပွဲမှာအောင်မြင်နိုင်ဖို့အတွက် NLD အနေနဲ့ခိုင်မာတဲ့တတိယနိုင်ငံရေးပါတီတစ်ခုကိုအချိန်မီနေရာပေးဖို့အစီအစဉ်တွေရှိဖို့လိုအပ်နေပြီလို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင်။
ဆက်လက်ပြီးတော့ another wave of despair ဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့ the nation သတင်းစာမှာရေးသားထားတဲ့သဘောထားအမြင်ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။တနင်္ဂနွေနေ့မနေ့မိုးမလင်းခင် Muslim Rohingya တွေလို့ယုံကြည်ရတဲ့ဒုက္ခသည်56ဦးလိုက်ပါပြီးထိုင်းနိုင်ငံကိုဆက်ရောက်လာတဲ့စစ်တပ်လေတစီးကဘာကိုပြတ်တာနေတယ်ဆိုလို့ရှိရင်ထိုင်းနိုင်ငံနဲ့အရှိတောင်အရှမှာရှိတဲ့နိုင်ငံတွေကအာဏာပိုင်တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုရှော့တွက်နေကြတာဖြစ်တယ်လို့ရေးသားထားပါတယ်။ထိုင်းနိုင်ငံဟာကြံမိကြံရလှုပ်လာကြတဲ့ရိုဟင်ဂျာတွေကိုအရင်ကလဲကြုံပူးခဲ့ပြီးလူအပ်တဲ့အကူအညီတွေကပြန်နှင်ထုတ်ခဲ့သလိုတခြားဘယ်အရှိတောင်အရှအဖွဲ့ဝင်နိုင်ငံကမှလည်းအဲ့ဒီနိုင်ငံပျောက်နေတဲ့ဒုက္ခသည်တွေအရေးအတွက်တင့်လျော်လျှောက်ပတ်တဲ့အဖြေတစုံတရာဖန်တီးပေးတာမျိုးမလုပ်ခဲ့ကြပါဘူးဒီတာရင်းတိုင်းပြည်တွေကအာဏာပိုင်တွေဟာမြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့ပြဿနာဟာဘလောက်ထိအတိုင်းတာကျေပြတ်နေဆိုတာကိုသိထားကြပေမဲ့ဒါနဲ့ပတ်သက်လို့လုံလောက်တဲ့ဆောင်ရွက်မှုတွေပြုလို့မထားကြပါဘူးရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကဆက်ပြီးတော့ရှိနေသေးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေမှာလည်းလူမှုဆန်နဲ့ပြည်မှုဆက်ဆံမှုတွေရှိနေကြကြောင်းတချို့လူတွေဟာမလေးရှားနဲ့အင်ဒိုနီးရှားလိုနိုင်ငံတွေကိုသွားရောက်ဖို့ကြိုးပမ်းကြပါတယ်။အဲ့ဒီလိုတက်ဆွန်ဆန်ပြားသွားရတဲ့ရည်ရွယ်ချက်ကတော့အလုတ်ကန်ရရှိဖို့နဲ့ဘာသာတူမွတ်စလင်တွေအများစုနေထိုင်ကြတဲ့တိုင်းပြည်တွေမှာခိုးလုံနေထိုင်ကြဖို့ပဲဖြစ်ပါတယ်။ထိုင်းနိုင်ငံအတွင်းကလူမျိုးရေးတာဝန်ရှိသူတွေနဲ့တုံးသက်လိလာသူတွေကတော့ဘင်္ဂလားဒေ့ရှ်နဲ့ရခိုင်နယ်စပ်ဒေသမှာစီစစ်ထိန်းချုပ်မှုတွေကြက်ကြက်မမတ်လှုပ်ဆောင်နေတာကြောင့်ဒုက္ခသည်တွေရေလန်းခီးကနေထွက်လာနိုင်ပွဲမရှိဘူးလို့တုံးသက်ကြပါတယ်။ဘလူဘက်ဖြစ်ဖြစ်လူတွေပြစ်ကြက်နေတဲ့ဒုက္ခသည်စခန်းတွေနဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေပြန်လည်မကောင်းသေးတာကြောင့်ဘဝတည်တစ်ခုစတင်နိုင်ဖို့အတွက်တက်ဆွန်ပြီးတော့ခီးနှင်မှုပြင်ဆင်နေကြတဲ့ရိုဟင်ဂျာတွေရှိလိမ့်မယ်ဆိုတာကတော့ရှင်းပါတယ်။အင်းဒီချင်းထိုင်းနိုင်ငံနဲ့ အာဆီယံနိုင်ငံတွေအနေနဲ့အဲ့ဒီပြဿနာကိုဖြေရှင်းနိုင်အောင်အရေးပေါ်အစီအစဉ်တစ်ခုရေးဆွဲစီစဉ်တင်ပါတယ်။အခုလနောက်ပိုင်းစင်ကာပူမှာကျင်းပမယ့်အာဆီယံထိပ်သီးညီလာခံမှာရှေ့ပြေးအစီအစဉ်တစ်ခုကိုရေးဆွဲတင်ပါတယ်။စသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ရရှိမှာပြောမြမပြည်သူလူထုရဲ့တခဲနဲ့ထောက်ခံမှုနဲ့အနိုင်ရလာတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်တန်းအခုနှစ်နှစ်ပြည့်သွားပြီဖြစ်ပါတယ်အဲ့တော့ဒီနှစ်နှစ်ပြည့်သွားတဲ့ကာလအတွင်းမှာ NLD အစိုးရအနေနဲ့ရွေးကောက်ပွဲကာလမှာသူတို့ဂတိကူးဝေးပြုခဲ့တဲ့အတိုင်းဘလောက်များဆောင်ရွက်ပေးနိုင်ခဲ့ပြီလဲလူထုရဲ့မျှော်လင့်ချက်လူထုရဲ့လူလားချက်တွေကိုဘလောက်ထိဖြည့်ဆည်းနိုင်ပြီလဲနောက်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိဆောင်ရွက်ပေးနိုင်ခဲ့ပြီလဲဒီအကြောင်းကိုကျွန်တော်တို့သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလူရဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြဖို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့ယူဆကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822995ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမှာတော်ရှင်တွေကိုကြိုးစားပါရစေခင်ဗျာ။
ငါညဒိုင်းရဲ့လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနခင်အင်္ဂလိပ်စာသင်တန်းစာကိုလေ့လာနိုင်ပါပြီ American Indian 3 English သင်တန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ
်ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ d-o-2-s-w-a-l-l-o-w swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့တဝိုက်ဒီပေကတော့လူတူအနေနဲ့လက်ခံဖို့ခက်ခဲတာကိုဆိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် It's hard to swallow that women do not get equal pay with men for equal work
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပေမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
It's hard to swallow that women do not get equal pay with men for equal work. Hard to swallow.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
။ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြမစီဝါရေးအတက်ဖက်ကိုပြန်ပြလာနေပြီးရေရှည်စီဝါရေးဖွံ့ဖြိုးတိုးတက်ဖို့အလားအလာလဲကောင်းနေတယ်ဆိုပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကနောက်ဆုံးထုတ်ပြန်လိုက်တဲ့ Article 4 Consultation မှာဖော်ပြထားပါတယ်။သတိထားလှုပ်ဆောင်ရမယ့်ကိစ္စတွေလည်းရှိသလိုနောက်ထပ်အပြောင်းလဲအရှိန်ဟုန်းနဲ့ဆက်လုပ်ရမယ်လို့ IMF ကပြောထားချိန်မှာပဲစီဝါရေးအတက်ဖက်ကိုပြလာနေပြီဆိုတာဘာလို့ဆိုလိုပါသလဲ။ဒီချက်ကလူမှုအများစုကြီးကိုဘလို့အသေးပဲတက်ရောက်စီပါသလဲစီဝါရေးပညာရှင်ဦးလမောင်ကိုဆက်သွယ်မေးမြန်းထားပြီးတော့ကိုကျော်ကျော်သိန်းကတင်ပြထားတဲ့စီဝါရေးခဏကိုနားဆင်ပါခင်ဗျာ
ကျွန်တော်ပထမဦးဆုံးမေးချင်တာကဒီနိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ရဲ့အခုထွက်တဲ့ဒီ Article 4 Consultation ပေါ့လေအဲ့ဒီ report ထဲမှာသူတို့ပြောထားတာကမနက်ငယ်စီးပွားရေးဟာအတက်ဖက်ကိုပြန်ပြလာပြီးရေရှည်ဖွံ့ဖြိုးရေးတိုးတက်ရေးအတွက်လည်းအလားအလာကောင်းနေတယ်စသဖြင့်သူတို့ကတော်တော်လေးအကောင်းပြောထားတာရှိပါတယ် IMF ကဆိုတော့အဲ့ဒီလိုမျိုးအတက်ဖက်ကိုပြနေတဲ့အလားအလာဆရာကိုယ်တိုင်ရောမြင်ပါသလားခင်ဗျ IMF ကပြောတာကိုဆရာသဘောတူပါသလားခင်ဗျာ
သဘောတူပါတယ်ပထမအချက်ကတော့ဟိုတက်တယ်ဆိုတာကလေ2016ခုနှစ်ကလုံးဝကြာခဲ့ပြီ2018မှာကအချိန်လေးယူလာတဲ့အတွက်အခုတော့ဟိုတက်လာပြီပေါ့ဗျာတက်တဲ့ဖိကလေးတွေလည်းမြင်ပါတယ်เนาะဥပမာဟိုပြည်ငင်းညာရေးတို့အတိုက်ခိုက်ပြစ်ခတ်ရာဆဲရေးတို့မှာဆိုရင်เนาะအခွဲနိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကလက်မှတ်ထိုးတဲ့အတွက်เนาะကိန်းကနအရာပြောကြလို့ဆိုရင်17.7ရာခိုင်နှုန်းတက်လာတယ်ပေါ့ဗျာနောက်ပြီးတော့21ဟိုပင်လုံကလည်းဟို ခြေနေလေးကနည်းနည်းကောင်းနေတယ်အဲ့ဒါလည်းတက်ပါတယ်ဒါကအရေးကြီးလို့ဒီဘာကြီးအတွက်အရေးကြီးလို့ပထမအနေနဲ့ပြောပြတာပ
ါဆိုကျွန်တော်နည်းနည်းလေးဖြတ်မိပြပါစေဆရာပြောတော့စိတ်ဝင်စားဖို့ကောင်းပါတယ်ဆရာကဒီစီးပွားရေးတက်တယ်ဆိုတဲ့ကိစ္စကိုပြေခရဲ့ဆေးလက်မှတ်ထိုးတဲ့ကိစ္စ21ရာစုပင်လုံကိစ္စနဲ့ထောက်ပြီးတော့ပြောသွားတော့ဆိုအဲ့ဒီအချက်ကဆရာသဘောထားအကြတော်တော်လေးအရေးပါတဲ့အခြေအနေမျိုးရှိသလားဆရာ
ဟုတ်ပါတယ်အရင်အရေးပါပါတယ်တိုင်းပြည်တစ်ပြည်မှာစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာနိုင်ငံရေးနဲ့ပြည်ငင်းပြောပြည်ဝင်ငင်းချမ်းရေးရှိမှဒီတိုင်းပြည်ကစီးပွားရေးတိုးတက်တယ်လို့ပြောလို့ရတဲ့အတွက်အဲ့ဒါလေးကိုအငြင်းဆုံးဦးတည်ပြီးပြောတာပါ
ဟုတ်ကဲ့နောက်ခုနဟုတ်ကဲ့ဆရာခုနဆက်ပြောမယ့်စကားလေးဆက်ပြောပါဆက်ပါခင်ဗျဟ
ုတ်ပါပြီနောက်ဟိုပြည်တွင်းထုတ်လုပ်ရေးမှာလည်း SME တွေကဝတ်ကြည်လေးချေလို့ရတာတို့နောက်ပြီးတော့ဟိုယင်းနည်းမြှုပ်နှံမှုတွေတက်လာတာတွေ့ရတယ်လို့နိုင်ငံခြားယင်းနည်းမြှုပ်နှံမှုကလည်းတိုက်ရိုက်ယင်းနည်းမြှုပ်နှံမှုကလည်းအာရှနိုင်ငံတွေဟို 95% လုပ်နေရတယ်ပြီးတော့ခုတော့ဟိုဥရောပနဲ့အမေရိကန်ဘက်ကလည်းလှည့်လာတာလေးတွေတွေ့ရတယ်ပေါ့အဲ့ဒါလည်းသူတို့တုတ်တက်တယ်လို့ပြောလို့ရပါတယ်နောက်တစ်ချက်ကဒီပြပဖို့ကုန်ပေါ့အဲ့ဒီဒါအရေးကြီးပါတယ်နိုင်ငံအတွက်ဝင်ငွေပါအဲ့ဒါ2016ခုနှစ်ကဆိုလို့ချင်း11 billion dollar ပဲရခဲ့အားနေအခုဆိုရင် 15 billion dollar ဆိုတော့ဖြစ်ကာရတကယ်တက်လာတာတွေ့ရပါတယ်နောက်ပြီးတော့အဲ့ဒီလိုတက်လာတာလည်းခင်းခင်းရှားရှားပေါ်လွင်လာတာကနေရာစိုက်ပျိုးရေးကထုတ်လုပ်တဲ့ဆန်ပေါ့လေ3 billion တန်ကျော်ကျော်ဆိုတော့ဒါ190အတွင်းစံချိန်ချိုးလိုက်တာပေါ့နောက်ပြီးတော့ဒီဆက်ကုန်ပစ္စည်းနဲ့ဝင်းမီဝေးပစ္စည်းတွေလည်းဒါဖိကာတွေတက်လာတာတွေ့ရပါတယ်နောက်ပြီးတော့ GDP ကိုကြည့်မယ်ဆိုရင်လည်းเนาะသူကမြန်မာကျပ်ငွေ billion 100လောက်အထိကိုတက်လာတယ်လို့เนาะအဲ
့ဒါဟုတ်ကဲ့
ဟိုနိုင်ငံရဲ့ budget တက်လာတယ်ပေါ့
ဟုတ်ကဲ့
budget ကဟိုအဓိကကတော့ဟို revenue က tax ပေါ့ဒီအခွန်အောက်တွေကတော့ခတိုင်းနဲ့မတူဘဲနဲ့ဟိုတော်တော်လေးကောက်လို့ရလာတော့ GDP ရဲ့ 8.2% အထိတက်လာတယ်ဆိုတော့တွေ့ရတယ
်ဟုတ်ကဲ့
နောက်တစ်ခါ
ဟုတ်ကဲ့ဆရာကျွန်တော်ခဏလေ
း economic ဆို
ဟုတ်ကဲ့ကျွန်တော်ခဏလေးဆရာဖြတ်မိပြရစေဆရာခုနဆရာထောက်ပြသွားတဲ့အချက်တွေအရာပေါ့လေတက်တယ်ဆိုတဲ့အချက်တွေတော့ရှောက်ရှိနေပြီမဲ့လေတပိုင်းကလည်းပဲသူကဒီတက်တယ်ဆိုတဲ့ဟာတွေကလူတွေကဓာတ်ရိုက်သူခံစားရတဲ့အခြေအနေမရှိသေးဘူးပေါ့ဆရာအဲ့တော့တကယ်လူတွေရဲ့အိတ်ကဖောင်းလောင်ပေါ့လူတွေစီးပွားရေးပိုကောင်းလောင်ဝင်ငွေပိုရလောင်အဲ့လိုအခြေအနေလူတွေပျော်ဖို့အခြေအနေကရောဘယ်လောက်ထိနီးပြီလို့ဆရာပြောလို့ရပါလဲခင်ဗျာ
ဟောအဲ့ဒါကတော့ဆိုလိုတာကစီးပွားရေးကတော်တော်ကြာကြာကျနေတဲ့အတွဲเนาะ inflation တို့တော့ဒေါ်လာနဲ့ exchange rate တွေကမြင့်နေတာတို့ပုံစေးလုံးတက်နေတာတို့ဆိုတာတွေကအာကြမှာမကြတာနော်အဲ့ဒါတွေကဘယ်လိုလဲဆိုတော့စီးပွားရေးတော်တော်လေးတက်လာပြီဆိုမှဟိုသူကတဖြည်းဖြည်းနဲ့ပြင်းကြီးလာမဲ့သဘောမျိုးပြင်းကြီးပြီးတော့ကျဆင်းရအောင်ပါဟုတ်နော
်ဟုတ်ကဲ့
အဲ့ဒါတွေကဟို risk တွေပေါ့အန္တရာယ်ပိုင်းတွေမှာအများကြီးပါပါတယ်ဥပမာပြောကြလို့ဆိုလို့ရှိရင်ပုံစေးလုံးဘာကြောင့်တက်လဲနော်ပုံစေးလုံးဘာကြောင့်တက်လဲဆိုတော့ဟိုငွေကြေးဖောက်ဖွားလို့ပေါ့ငွေဖောက်ဖွားလဲဆိုတော့ဒီရာလေးဒီဘတ်ဂျက်အတုံးကြီးကတော်တော်များတာပဲဗျာ
ဟုတ်ကဲ့
နည်းနည်းနှိုင်းပြောရမယ်ဆိုလို့ရှိရင်ဟိုဥဒိစေအစိုးရတက်တဲ့2011ခုနှစ်ကအဲအခုအစိုးရတက်တဲ့2016ခုနှစ်ကနော်အတုံးကြီးက 250% လောက်ကိုတိုးတုံးတာတွေ့ရတယ
်ဟုတ်ကဲ့
အဲ့ဒီတော့နောက်တစ်နှစ်တစ်နှစ်လဲသူကဘတ်ဂျက်ကမညော့ဘူးတိုးတိုးဝီဘတ်ဂျက်လာဟိုလုံးဝပြတ်ပေါ့ဗျာ
လ
ုံးဝကပြီးခဲ့တဲ့နေ့ကဆိုလို့ရှိရင်ကျပ်ဘီလီယံပေါင်းဟို3,638ဆိုပြောပြတာ
ဟုတ်ကဲ
့မိမိပြတယ
်ဟုတ်ကဲ့ဆရာကတော့ဆရာကပြောထားတဲ့အချိန်မှာ
3တော့ဝင်းလို့နေတက်တာပေါ့
ဟုတ်ကဲ့ဆရာကပြောထားတဲ့အထက်မှာဒီပြပယင်းနှိမ့်နှံမှုကိစ္စပြောတော့ကျွန်တော်ကဘာသောတွေးမိလဲဆိုတော့ဒီပြပယင်းနှိမ့်နှံမှုတွေဝင်လာမယ်ဆိုပြီးတော့မြန်မာနိုင်ငံမှာလာပြီးတော့အခြေစိုက်တဲ့ဒီ ဥပဒေကျိုးဆောင်အဖွဲ့တွေပေါ့လေပြည်ပဥပဒေကျိုးဆောင်အဖွဲ့တွေအခုဆိုရင်ထွက်သွားတာနှစ်ခုရှိပါပြီဆရာအမေရိကန်တစ်ခုထွက်သွားတယ်အင်္ဂလန်ကတစ်ခုထွက်သွားတယ်ဆိုတော့ဒီအဖွဲ့တွေကတော့သူတို့ကပြည်ပကနေပြီးတော့ထင်သလောက်ယင်းနှမျိုးနှမှုမဝင်ဘူးဆိုပြီးတော့ပြောကြတော့အခုဆရာတို့ထောက်ပြတဲ့ပြည်ပယင်းနှမျိုးနှမှုကဟလာဝင်နေဆိုတာနဲ့ကြတော့အဲ့မှာကြွားချမှုကဖြစ်မနေဘူးလားဆရာ
အဲ့ဒီနေရာလေးမှာတော်တော်အရေးကြီးတာလေးပြောချင်ပါတယ်နော်မြန်မာနိုင်ငံကြီးကနော်နိုင်ငံခြားယင်းနှမျိုးနှမှု 95% ကအာရှနိုင်ငံတွေအထူးသဖြင့်ဂျပန်တို့တရုတ်တို့ပေါ့ဗျာနောက်ပြီးတော့ဟိုစင်ကာပူတို့ထိုင်းတို့မလေးရှားတို့အဲ့ဒီလိုနိုင်ငံတွေကနေပြီးတော့ဒီနိုင်ငံခြားယင်းနှမျိုးနှမှုတွေကိုအဓိကအားကိုးနေတာနော်အိုးဥရောပနဲ့အမေရိကန်ကမရှိသလောက်မရှိသလောက်ဆိုတာဥပမာပြောရဆိုရင်မယ်ဥရောဟိုအမေရိကန်နိုင်ငံကြီးကိုအားကိုးရမှာအမှန်ကတိုင်းပြည်တပြည်ပုံပြိုတိုးတက်တယ်ဆိုတာတရုတ်ပဲကြည့်ကြည့်နောက်ဆုံးပေါ့အရင်ကဂျပန်ပဲကြည့်ကြည့်ဒီထိုင်ဝမ်ပဲကြည့်ကြည့်တောင်ကိုရီးယားပဲကြည့်ကြည့်စင်ကာပူပဲကြည့်ကြည့်အကုန်လုံးကတော့အမေရိကန်ရဲ့ယင်းနှိမ့်ညွှန်မှုတွေအများဝင်လာလို့ဝုန်တိုင်းနဲ့တခါလေတိုးတက်သွားတာအခုဟာအမေရိကန်ကိုအားကိုးမှုကမရသေးဘူးဆိုပါလို့အဲလိုလဲဆိုနိုင်ငံရေးလေးရလဲနည်းနည်းအခြေအနေအဲ့ဒါလေးကိုပြောရမယ်ဆိုရင်နိုင်ငံရေးတွေကလည်းနည်းပါလာ
ဒါကတော့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာဖြစ်ပါတယ်ကိုကျော်စောသိန်းစီစဉ်တက်ဆက်တာပါအခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရအောင်ပါကိုအောင်တင်ဆက်ထားပါတယ်
ငယ်ဖေဖော်ဝါရီ14ရက်နေ့ကဖလော်ရီဒါပြည်နယ်ပါကလန်မြို့မဂျော်ရီစတုန်းမန်ဒေါက်ဂလပ်စ်အထက်တန်းကျောင်းမှာတနက်နေ့လာရောက်ပစ်ခတ်တာကြောင့်အကျောင်းသားကျောင်းသူအများစုအပါအဝင်လူပေါင်း18ဦးသေဆုံးခဲ့ပါတယ်တနက်သမားဟာစီကံချိုးဖောက်မှုနဲ့အထက်တန်းကျောင်းကနေပြီးတော့ကျောင်းထုတ်ခံထားရတဲ့ကျောင်းသားဟောင်းတဦးဖြစ်ပြီးသူက AR-15 ချေမိုးရေးရိုင်ဖယ်နဲ့ဝင်ရောက်ပစ်ခတ်တာကြောင့်ဒီလောက်များများသေဆုံးကုန်တာပါဒီလိုသေဆုံးပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုမှာကျောင်းသားလူငယ်အများပြားအပါအဝင်လူတော်များများကတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့ကြဲကြဲလန်းလန်းတောင်းဆိုလာကြပါရယ်ဖလော်ရီဒါမှာတနက်ပစ်ခတ်မှုဖြစ်ပွားပြီးတလအကြာမတ်လ14ရက်နေ့မှာတော့အမေရိကန်ပြည်အောင်စုတဝမ်းကထက်တန်းကျောင်းသူကျောင်းသားသိန်းနဲ့ချီအားစာသင်ခန်းတွေကထွက်ဆန္ဒပြခဲ့ကြပါရယ်ဖက်ကလန်မျိုးကထက်တန်းကျောင်းသားတဦးဖြစ်သူအမီရိုပေါ်တီလိုကတော့ဒီဖြစ်ရမှာအဓိကတာဝန်ရှိတဲ့အစိုးရကိုမကျေနပ်ကြောင်းအခုလိုပြောပါရယ်
We came here because the whole school came here to protest about like how all of this is wrong.
Florida ပြည်နယ်ဒီခြေကွဲဝယ်ဖြစ်ရက်တွေဘလို့ဖြစ်ခဲ့လဲ။အစိုးရကိုဘလို့ဆန့်ကျင်မလဲ။နောက်ပြီးသူတို့ဟာကျွန်တော်တို့အတွက်ကာကွယ်ရက်တီပေးဖို့ပြက်ကွက်ခဲ့တာတွေအတွက်တကြောင်လုံးဒီမှာထွက်ပြီးဆန္ဒပြကြတာပါ
။ဖွဲ့စည်းပုံဥပဒေအရအမေရိကန်ပြည်ထောင်စုမှာလူတွေအနေနဲ့တနက်ပိုင်ဆိုင်ခွင့်ပေးရထားတာကိုအခွင့်ကောင်းယူပြီးအားနည်းသူတွေဘောပြစ်ခတ်တပ်ဖြတ်တာဟာဆက်ဆုပ်ရင်ရှားပွဲဖြစ်တယ်လို့လဲကျောင်းသားတွေကပြောပါတယ်။ဒါအပြင်ကြည်တရောင်ချင်းသာပြစ်ခတ်လို့ရတဲ့မောင်းပြန်ရိုင်ဖယ်တနက်တွေမှာခြေအတွဲလိုက်ပစ်လို့ရအောင်လုပ်ထားတဲ့ bump stock လို့ခေါ်တဲ့ကရိယာထပ်မံတက်စင်ပြီးပစ်ခတ်တာကြောင့်လူများပြားတည်ဆုံမှုကိုလည်းအလုံးကထောက်ပြနေကြပါတယ်။အမေရိကန်ပြည်အောင်စုမှာခြေအတွဲလိုက်ပစ်ခတ်လို့ရတဲ့ဆက်တနက်တွေရောင်းချခွင့်ကိုဥပဒေနဲ့ပိတ်ပင်ထားပေမဲ့လည်း bump stock ကရိယာကိုအလွယ်တကူဝင်နေတာကြောင့်တက်စင်ပြီးတော့ပစ်မယ်ဆိုရင်တော့ဆက်တနက်နဲ့မချပစ်ခတ်နိုင်တာပါ။တကယ်ကတော့ဆက်တနက်မျိုးစားတွေကိုခြေအတွဲလိုက်ပစ်ခတ်လို့မရအောင်ပြင်ဆင်ပြီးရောင်းချခွင့်ပြုထားတာပါဥပဒေကိုလက်တလုံးကြားလှည့်ပြီးတော့အသုံးချနေတာကိုတားဆီးဖို့လိုတဲ့အကြောင်းကျောင်းသူမော်ဂန်လိုက်ဒလာကအခုလိုပြောပါတယ
် Now when people think of Parkland they are not only going to think of the 17 beautiful people that we lost they are going to think of the change
Parkland ကပစ်ခတ်မှုနဲ့ပတ်သက်ပြီးလူတွေကစဉ်းစားတဲ့အခါမှာသေဆုံးသူ18ယောက်အကြောင်းနဲ့တင်ရပ်မထားတော့ပဲကလေးတွေအရွယ်ရောက်ပြီးသားသူတွေပဲဖြစ်ဖြစ်အာနာပိုင်တွေလွတ်တော်မှတ်တွေပဲဖြစ်ဖြစ်အပြောင်းလဲတစ်ခုခုလုံးမှရမယ်လို့ကျမတို့အားလုံးပြောနေတာကိုစဉ်းစားမိကြပါလိမ့်မယ
်တနက်ကင်ဆောင်ခွင့်စီမင်းတင်ကြဖို့တောင်းဆိုနေကြပေမဲ့ဖွဲ့စည်းပုံဥပဒေမှာတနက်ကင်ဆောင်ခွင့်ပေးအပ်ထားတာကြောင့်ဒီအခွင့်အရေးကိုမရုပ်သိမ်းသင့်ဘူးဆိုပြီးတနက်ကင်ဆောင်ခွင့်လိုချင်ကြသူတွေကလည်းခုခံပြောဆိုကြပါတယ်အဲ့လိုတနက်ကင်ဆောင်လူတွေနဲ့စုဖွဲ့ထားတဲ့ American Rifle အသင်းကြီးကလည်းတနက်ကင်ဆောင်ခွင့်စီမင်းဥပဒေတွေမတင်ကြရေးအတွက်လွတ်တော်မတ်တွေကိုငွေလူတန်းကြတယ်ဆိုပြီးတော့ဆွဆွဲမှုတွေရှိနေပါတယ်။ကျောင်းသူဂျနီဖာချိုဗူကတော့လူငယ်ကျောင်းသားတွေကိုအကာအကွယ်ပေးဖို့လွတ်တော်မတ်တွေကိုတိုက်တွန်းပြောကြားပါတယ်
။ Like it doesn't matter how much money you get from the NRA because people are dying from this and we need
လူတွေတလောက်တေကုန်တာကြောင့် American Rifle အသင်းကြီးကနေအလူငွေဘလောက်ရရဒါဟာရေးမကြည့်ပါဘူး။တနက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ပဲလိုအပ်တာပါ။အဲ့လိုမှမဟုတ်ရင်တော့တနက်တွေအလွယ်တကူဝယ်လို့ရပါလိမ့်မယ်။
ဆိုတော့လူတွေဟာစစ်ဖက်သုံးချိန်မုံရေးရိုင်ဖယ်တွေဝဲကျောင်းတွေကိုသွားပြီးတော့အကုန်လုံးကိုပြစ်တက်ပါလိမ့်မယ်
မလ24ရက်နေ့တုန်းကလေအမေရိကန်ပြည်အောင်စုတဝန်းကမြို့ကြီးတွေမှာရောကမ္ဘာတဝန်းကမြို့တွေမှာပါတနက်နေ့အကြမ်းဖက်ပစ်ခတ်မှုတွေအဆုံးသတ်ရေးဆန္ဒပြတောင်းဆိုခဲ့ကြပါတယ်ဝါရှင်တန်ဒီစီမှာဆိုရင်လေကျောင်းသူကျောင်းသားတွေအပါအဝင်တနက်ထိန်းချုပ်ရေးတင်းကျပ်တဲ့စီးမြင်တွေချမှတ်ပေးဖို့တောင်းဆိုမှုအပေါ်ထောက်ခံသူသတန်းနီးပါးဟာအမေရိကန်လွှတ်တော်ရှိမှဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲကိုဖလော်ရီဒါပြည်နယ်ကတနက်ပစ်ခတ်မှုဖြစ်ပွားခဲ့တဲ့ Majority Stoneman Douglas အထက်တန်းကျောင်းကကျောင်းသားကျောင်းသူတွေဥဆောင်စီစဉ်ကျင်းပတာပါကဘာတဝမ်းအဲ့လိုအလားတူဆန္ဒပြပွဲမျိုး800လောက်အဲ့ဒီတရက်ထဲမှာပဲကျင်းပခဲ့ကြတယ်လို့ comment ထားပါတယ်မတ်လ14ရက်နေ့နဲ့24ရက်နေ့ဆန္ဒပြပွဲတွေမှာအသက်14နှစ်အရွယ်မတ်မေအိုးဝေဆိုမင်းလည်းပါဝင်ပါတယ်ကျောင်းဖွင့်ရဖြစ်တဲ့မတ်လ14ရက်နေ့ဆန္ဒပြပွဲတွေမှာစာသင်ခန်းညူကထွက်ဘာကြောင့်ဆန္ဒပြလဲဆိုတာကိုသူကအခုလို့ရှင်းပြပါတယ်
ဟုတ်ကဲ့တမီးတို့ကျောင်းသားတွေနာပြီးတော့ဒီလိုရမ်းတနက်ကြီးကျောင်းမှာပြင်နေတာနေကျောင်းသားတွေကလေဆာမပွဲတွေပဲသုံးရင်ရမှာသူတို့ကသုံးရင်နေရာနေမိဘတွေပြန်တွေ့ရမလားသူတို့အိမ်ပြန်ရမလားဒီလိုတနက်ပြင်နေရအမေရိကမှာရမ်းဆိုးနေတယ်တနက်ရဲ့လော်လော်လေးရနေရအဲ့ဒါကိုလေတမီးတို့ဆန္ဒပြတာလေတနက်ပွဲလို့ရတဲ့လူတွေကိုလေသိချာစစ်ဆေးပြီးမှနေရောင်းခိုင်းကြတာကောင်းမှန်းလို့6လလောက်လေးသင်နာပြီးတော့mental health တို့အကုန်လုံးစိတ်ပိုင်းဆိုင်ရာတွေအကုန်စစ်ပြီးမှလာရအောင
်ဆိုတော့ May Owe ဆိုမင်းတို့ကဒီမှာ Washington DC မှာဆန္ဒပြရတယ်ဆိုတော့အဓိကဘယ်နေရာကိုသွားပြီးတော့ဆန္ဒပြခဲ့လဲ
တမင်းအရင်ဆုံး White House မှာသွားတယ်တမင်းအိမ်ပြတော့မှာဆယ်နိုင်ထိနေတယ်နောက်ပြီးဆယ်နိုင်မှာလေးစက္ကန့်မိနစ်ထိုင်ပြီးလေးတိတ်တိတ်နေနေတယ်လေအကုန်လုံးတက်ခံတဲ့လူတွေအတွက်ကိုလေးဆူတောင်းပြီးတော့တမင်းတို့လေးCapital Hill မှာလေသမီးတို့သွားတယ
်။ကျောင်းသားတွေရဲ့အသက်အရွယ်ကရောဘယ်အရွယ်ကနေဘယ်အရွယ်ထိလောက်ပါကြလဲ
။14နှစ်ကနေ18နှစ်စီပါကြတယ
်။မင်းအိုးဝေဆိုမင်းတို့ဟာကျောင်းထဲကနေပြီးတော့ပေါ့လေထွက်လာပြီးတော့ဆန္ဒပြတယ်ဆိုတော့ကောကျောင်းကဒီလိုဆန္ဒပြမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့တာဝန်ရှိတဲ့ကျောင်းဆရာတွေဆရာမတွေကတားဆီးတာမျိုးတွေဝါတွေရောရှိလား
။သမီးတို့ကျောင်းကတော့ပြောတယ်လေ။ဒီလိုသွားတာသူတို့ကနားလဲတယ်ဒါပေမဲ့ကောင်းအတောင်ဝင်မယူနိုင်ဘူးအဲ့တော့ကိုလုံးကနေအဲ့လိုထွက်သွားရင်ဆိုကျောင်းကနေ excuse မဖြစ်ဘူးအဲ့တော့ကိုလုံးကျောင်းသားမိပါရဲ့ကျောင်းသားတွေအတွက်ဖြားတယ်လို့ရေးပေးရတယ်ဒါပေမဲ့လေကျောင်းကတောင်ဝင်မယူပြောပေမဲ့တော့လေသမီးတို့ဆရာဆရာမတွေကတော့လေသမီးတို့ရဲ့ rock show ရဲ့ဒီနေ့ကုန်ချိတ်ပြီးတော့သမီးတို့ metro station ထိလေစင်ပြေအောင်ပို့ပါတယ်
ဆိုတော့အခုဒီဆန္ဒပြတာကအထူးသဖြင့်တော့အထက်တန်းကျောင်းသားကျောင်းသူတွေများတာပေါ့လေဆိုတော့အခါကျတော့ဒီကျောင်းသားကျောင်းသူတွေရဲ့တောင်းဆိုချက်တွေကိုအလေးထားပြီးတော့ဒီလွတ်တော်အမတ်တွေတာဝန်ရှိတဲ့သူတွေကအခုလိုမျိုးဒီတနက်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့တကယ်ပဲတင်းတင်းကြပ်ကြပ်ဥပဒေပြဋ္ဌာန်းပေးမယ်လို့ယုံကြည်လား
သမီးတို့ထင်တာကတော့သူတို့လုပ်ပေးရမှာဗိုင်းရပ်ဆာသမီးကောင်းထဲမှာတော့ဘယ်ဥစ္စာပို့ရေးကြည့်လဲကျောင်းသားတွေရဲ့ဘဝရည်လာကြပမောပတ်ဆံရဖို့လားဟိုတနေ့ရောင်းနဲ့ဖွဲရနေပတ်ဆံရဖို့လားဂျာပမောဘဲဥစားပူရည်ကြည့်တဲ့ကျောင်းသားရဲ့ဘဝရည်လာတကယ်ဆိုလေလူရဲ့တနက်ကိုကားရည်လို့လေလွယ်လွယ်လေးဝယ်နေရအဲ့ဒါကိုလေပြင်ရမှာ background check တွေတော့အကုန်ထားဗတ်ရည်ဆိုလေဟိုအမကြီးရတော့လေသမီးကိုပြောတာပေါ့လေသမီးတို့နဲ့တဘောမတူတဲ့လူတွေရတော့သမီးကဘာမှနားမလဲရဲတယ်ဒါပေမဲ့သူတို့ကနားမလဲသူတို့သားသမီးတွေဒီလိုဖြစ်ရင်ရောသူတို့ဘယ်လိုခံစားရမလဲပါ
အားတော့ကူအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ကြရတာဖြစ်ပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဥပဒေမဲ့မူရစ်ဆေးကုတန်ရဝဲမှုဟာပုံစံတစ်ခုနဲ့ပေါ်လာနေပါတယ်။နိုင်ငံတကာရာဇဝတ်ခိုင်းနေဟာအလွန်အန္တရာယ်ကြီးတဲ့ဆေးဝါးတူတွေထုတ်လုပ်ရောင်းဝယ်မှုတိုးဝါလာနေတာဖြစ်ပါတယ်။နာကျင်ကက်ခဲမှုတက်တာစီဖို့တုံရတဲ့ဖန်တနန်လိုသူနဲ့အလားတူစေတူတွေကိုဓာတုဗေဒနီးနဲ့ထုတ်လုပ်နေကြတာဟာအလွန်အမင်းအန္တရာယ်ကြီးပါတယ်။စေတူတွေရောင်းဝယ်နေကြတဲ့အကြောင်းရင်းတွေအနက်တစ်ခုကတော့အလွန်သေးငယ်တဲ့ပမာဏနဲ့ခရီးဝေးဝေးရောက်နိုင်လို့ပဲဖြစ်ပါတယ်။အာနစ်တင်ပြင်းတဲ့စေဝါတူတွေဟာအင်မတန်သေးငယ်တဲ့ပမာဏနဲ့အင်တာနက်ကနေမှာယူသုံးစွဲသူတွေစီကိုအလွယ်တကူရောက်နိုင်ပါတယ်။မူရစေဝါကုန်တွေဟာအွန်လိုင်းကနေတဆင့်တိတိသားသားရောမတိမတာရောဈေးကွက်ဖွင့်ထားပါတယ်။
နောက်ပြီးနိုင်ငံတကာကမှားသူတွေစီမူရစ်ဆေးဝါးတွေကိုစားရိုက်ကနေဖြစ်စေအ мян ချောပို့စနစ်နဲ့ဖြစ်စေပို့ကြပါတယ်လို့နိုင်ငံတကာမူရစ်ဆေးဝါးထိန်ချုပ်ရေးဆိုင်ရာဒုတိယလက်ထာဝန်ကြီး James Wells ကမကြသေးခင်ကကျင်းပခဲ့တဲ့62ချိန်မြောက်နိုင်ငံတကာမူရစ်ဆေးဝါးကော်မရှင် CND အစည်းအဝေးမှာပြောကြားသွားပါတယ်အဲ့ဒီလိုမဖြစ်စလောက်မီလီဂရမ်နည်းနည်းနဲ့အရေးအတွက်နည်းနည်းလေးကိုတေချာထုတ်ပြီးစားရက်ကနေပို့မယ်ဆိုရင်ရဲအရာရှိတွေပဲဖြစ်ဖြစ်တခြားတာဝန်ကျအရာရှိတွေပဲဖြစ်ဖြစ်ပေါ်ထုတ်ဖန်းစီနိုင်ဖို့အင်မတန်ခက်ခဲပါတယ်လို့လည်းသူကပြောပါတယ်မူရစေဝါကုံတွေတွေအတွက်နောက်ထပ်အကျိုးများကတော့ပမာဏနည်းနည်းနဲ့မူရထုံတိုင်းစေတတ်တဲ့ဆေးတွေဟာတခြားစိတ်ကိုပြောင်းလဲစေတတ်တဲ့ဆေးဝါးတွေထက်ပိုပြီးတော့အမြတ်အစွန်းများများရတတ်တာပဲဖြစ်ပါတယ်နိုင်ငံတကာပြဿနာဖြစ်လာနေတဲ့ဒီကိစ္စကိုဖြေရှင်းဖို့ပါနက်ကြွန့်ကျင်မှုမဟာဗျူဟာနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေလိုအပ်ပါတယ်။ကျွန်တော်တို့အနေနဲ့အခုလိုဆေးဝါးတူတွေဖော်ခြင်းတော်ခြင်းအရှိန်အဟုန်နဲ့တိုးများလာနေတာကိုထိန်းချုပ်နိုင်ဖို့နိုင်ငံတကာကကင်တွယ်ဆောင်ရွက်ချဖို့အဓိကစစ်မြစ်ဖြစ်တဲ့ဖြစ်နိုင်ခြေတွေကိုရှာဖွေဖော်ထုတ်ဖို့အတူလက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ်လို့လည်းဒုတိယလက်ထာဝန်ကြီး Wells ကပြောပါတယ်။CND ကအတည်ပြုထားတဲ့ဆုံးဖြတ်ချက်ကိုအကောင့်ထဲဖော်ရမှာအထောက်အကူဖြစ်စေဖို့သတင်းအချက်လက်တွေဖလှယ်ရေးအချက်လက်တွေကောက်ယူစုဆောင်ရေးနဲ့ကဘာတဝမ်းလုံးကအသုံးပြုနေကြတဲ့ရှင်းနေပြီးသား website တွေကိုအခြေခံပြီးရောင်းဝယ်ဖောက်ကားနေကြတာတွေကိုတိုးမြင့်လေ့လာဆန်းစစ်ကြဖို့စားတဲ့ကိစ္စရပ်တွေအတွက်အမေရိကန်ကအလှူငွေထွက်ဝင်ထားပါတယ်။အပြန်လန်းအားဖြင့်သတင်းအချက်လက်တွေပို့ပြီးတော့ဖလှယ်နိုင်ခြင်းအားဖြင့်ဥပဒေမဲ့မူရစ်ဆေးရောင်းဝယ်ဖောက်ကားမှုတွေနဲ့ဓာတုပစ္စည်းတွေသုံးပြီးဆေးဝါးဒုထုတ်လုပ်မှုတွေကိုတိုက်ဖျက်ရေးအတူတကွပူးပေါင်းဆောင်ရွက်နေကြတဲ့ပညာရှင်တွေအချင်းချင်းကြားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာစေရေးမှာအထောက်အကူဖြစ်စေမှာလည်းဖြစ်ပါတယ်။ CND အစည်းအဝေးပြန်ပမှာဆေးဝါးဒုမှောက်ခိုကူတန်ရောင်းဝယ်ခြင်းနီးသင့်များဆိုတဲ့ခေါင်းစဉ်နဲ့ပြပွဲတစ်ခုကိုလည်းအမေရိကန်ပြည်ထောင်စုကဦးဆောင်ကျင်းပခဲ့ပါတယ်။အခုပေါ်ထွက်လာတဲ့မှောင်ခိုဈေးွက်တဲ့ဟာကျွန်တော်တို့အားလုံးဟာခိုးကိုရမယ်ဖြစ်နေပြီဆိုတာကိုပြလိုက်တာပါပဲကျွန်တော်တို့ဟာပုံစံသစ်နဲ့ထွက်ပေါ်လာနေတဲ့မူရစ်ဆေးမှောင်ခိုဈေးွက်ပေါ်မှာမိခိုနေကြတဲ့ဘဝတွေကိုထိန်းချုပ်နိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့တသွေးတဲ့တသားတဲ့အတူလက်တွဲဆောင်ရွက်သွားကြရမှာဖြစ်ပါတယ်လို့ဒုလက်ထာဝန်ကြီး Wells ကပြောသွားခဲ့ပါတယ်ရှင်
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။တို့ရရှင်တို့ကနားဆင်ကြရတာကတော့အမေရိကန်ဆူရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ။ VOA မြန်မာပိုင်းကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်နားဆင်နေကြရတာပါ။အခုတော့သတင်းချင်းကျုပ်ကိုဒေါက်ခင်မျိုးသက်ကအကြီးညာပေးပါလိမ့်မယ်။
အမေရိကန်သမ္မတဒေါနယ်ထရမ့်က Amazon Online ဈေးကွက်ကိုနောက်ထပ်တိုက်ခိုက်ပြောဆိုမှုတွေလုပ်ခဲ့တာနဲ့ကုန်သွယ်စစ်ပွဲဆက်တင်လာတဲ့အနေထားမှာအမေရိကန်ရဲ့တရုတ်ကုန်ပစ္စည်းတွေပေါ်မှာအခွန်တိုးမြင့်လာတဲ့ပတ်သက်ပြီးတရုတ်ကအမေရိကန်သွင်းကုန်ပေါ်အခွန်တိုးကောက်တုံ့ပြန်ခဲ့တဲ့နောက်အမေရိကန်ရဲ့ stock share ဈေးကွက်ဟာတနင်္လာနေ့မှာပဲနောက်တစ်ခါထပ်ပြီးထိုးကျခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာလူမျိုးရေးနဲ့အသားအရခွဲခြားမှုကိုထိတ်တန့်ကဆန့်ကျင်လှုပ်ရှားခဲ့သူတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာရဲ့ဇနီးဟောင်းဖြစ်သူဝင်းနီမန်ဒဲလာဟာအသက်82နှစ်အရွယ်မှာကွယ်လွန်သွားပါပြီ။ဝင်းနီမန်ဒဲလာဟာခင်မွန်ဟောင်းနယ်ဆန်မန်ဒဲလာနဲ့အတူတောင်အာဖရိကမှာအသားအရခွဲခြားမှုကိုနှစ်ပေါင်း30ကျော်အောင်ဆန့်ကျင်တိုက်ဖျက်ခဲ့ကြသူတွေဖြစ်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေတွေကိုကိုယ်တိုင်ကြည့်နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအခုဧပြီလအတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ဖို့အတွက်ကြိုးစားနေပါတယ်။ရိုဟင်ဂျာမွတ်စလင်ထောက်ခံသူတွေနဲ့ဗုဒ္ဓဘာသာဝင်တွေကြား Facebook ကိုသုံးပြီးလွှဲမှားတဲ့လှုံ့ဆော်မှုတွေလုပ်နေတယ်ဆိုတာအမှန်ပဲလို့ Facebook ကုမ္ပဏီအကြီးအကဲ Mark Zuckerberg ကပြောကြားလိုက်ပါတယ်။ American ပြည်သူ25ရာခိုင်နှုန်းဟာတစ်ချိန်လုံးInternet online မှာတုံးနေကြတယ်လို့အစိုးရကစားအစ်တစ်ခုကနေထုတ်ပြန်လိုက်ပါတယ်
။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရေးမှုကအခုကြိုအောင်လင်းဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။အခုထုတ်လင်းပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24လောက်ကနေပြန်လည်ပြီးတော့ထုတ်လင်းပေးမှာပါ။ VOU နားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကနေမြန်မာပြည်ကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြပါ
This program has come to you from the Voice of America, Washington.